ဒီနေ့28ရက်6လ2008ခုကဘာကြီးဓမ္မစကြာသင်္นานတရားတော်များပြီးခဲ့တဲ့ဇနီးနေ့တုန်းကညီစီမပရိပရာလမ်းတွေနဲ့ပတ်သက်သောအချက်၆ချက်တက္ကုကရဏီညာနာကရဏီဥပသမာယဗညာယသံဘောဓာယနိဗ္ဗာနာယအဲ့ဒါတွေနဲ့ပတ်သက်ပြီးတော့သဘောတရားတွေတိုက်ရောက်ရှင်းခဲ့ပြီးပါတယ်။အဲဒီတော့ဘိုးလုံးကပြောခဲ့တဲ့အစွန်းတစ်ဖက်ကာမတုခရဲ့အတ္တကိလမထဒုစွန်းတစ်ဖက်မှာလွတ်တော်ပြည်စီမပฏิပဒါအဲဒီသုံးခုဟာတစ်ခုချင်းစီရဲ့အဓိပ္ပာယ်တွေကိုတတ်နိုင်သလောက်ပေါ့။ဒါပြည့်စုံပြီးမဟုတ်သေးပါဘူး။တတ်နိုင်သလောက်တော့ပြောခဲ့ပြီးပြီ။အခုအဲဒီသုံးခုကိုပြန်ချိန်ပြီးတော့ကြည့်တော့မှာအတ္တကိလမထပဲဘယ်လိုရောက်တယ်လဲ။ကာမတုခဘလို့ဖြစ်တယ်လေမြေကြီးမှာပฏิပဒါအဲ့ဒီလမ်းစဉ်ပေါ်ဘလို့များရောက်နိုင်တယ်လဲဆိုတာဒါသိရမှာဖြစ်သုံးခုပြန်ချိန်ကြည့်လိုက်တော့မှပထမတစ်ခုစီရဲ့သဘောတရားတွေကိုပြောပြီးတဲ့အခါအခုသုံးခုပြန်ချိန်လိုက်မယ်အဲ့ဒါလို့သုံးခုပြန်ချိန်တဲ့အခါကျတော့ဒီမှာရေးထားတဲ့အတိုင်းပဲကာမတုခပါဠိအခြေရတော့ကာမတုခလိကာလူယောဂလို့လာတယ်ကာမတုခကလူလာနေတတ်တဲ့ချမ်းသာလူတွေတောင်းတနေတဲ့ချမ်းသာအဲ့ဒီနောက်မှာပါတဲ့အန္လဆိုတာကကာမဒုက္ခလဒုက္ခနဲ့နောက်ကအန္လဆိုတာညိကတွေ့တာအနုယောဂနောက်ဆုံးစာပိုက်ကြတော့အာထုတ်ခြင်းကြိုးစားခြင်းပေါ့ကြိုးပမ်းခြင်းပေါ့အဲ့ဒါလို့ပါဠိ၃ပိုက်ရှိကာမဒုက္ခနဲ့အန္လနဲ့အနုယောဂနဲ့ကာမဒုက္ခဆိုတဲ့လူသားတွေလူလားတဲ့လူချင်းတဲ့အရာတွေပေါ်မှာသွေးညိတွေ့တာပြီးတော့ကြိုးစားအာထုတ်နေခြင်းအဲ့ဒါကာမဒုက္ခလိကာနိယောဂအတ္တကိလမထလည်းဒီတိုင်းပဲအတ္တကိလမထကာမဒုက္ခတွေသွန့်လွတ်ပြီးတော့မိမိတို့ဘဝလွတ်မြောက်ရေးချမ်းသာရေးအတွက်ပဲတစ်ခါထပ်ပြီးတော့ကြိုးစားတဲ့အခါမှာခန္ဓာကိုယ်ကိုကာမဒုက္ခဆိုတဲ့ချမ်းသာတွေကိုသွန့်လိုက်တဲ့အခါကျတော့အတ္တကိလမထအတ္တခန္ဓာကိုယ်ကိလမထညှိုးနွမ်းသွားတယ်ပင်ပန်းသွားတယ်အဲဒီနောက်ကတွဲလိုက်တာအနုယောဂအဲ့ဒါလိုမိမိတို့ခန္ဓာကိုယ်ကိုကိုယ်စိတ်နှပါကိုညွှန်းအောင်ပင်မအောင်အနုယောဂအာထုတ်ခြင်းကြိုးစားခြင်းအဲ့ဒါလိုအစွန်ပါဠိအပြင်ဒီလိုရှိပြီးတော့ဒီပါဠိမှာထူးခြားတာကမြေစီမပฏิပဒါနဲ့ဘာများထူးခြားလဲဆိုတော့မြေစီမပฏิပဒါကပฏิပဒါဆိုတဲ့သကလုံးလေးသုံးတယ်ကာမဒုက္ခနဲ့အတ္တကိလမထကြတော့အနုယောဂဆိုတဲ့သကလုံးနဲ့သုံးတယ်အဲ့ဒါထူးခြားချက်အနုယောဂအာထုတ်ခြင်းတဲ့ကြိုးစားခြင်းအာထုတ်ခြင်းပေါ့ကာမဒုက္ခဆိုတဲ့အရာတွေမိမိတို့ဇာဝနေရေးပေါ့ပြောမယ်ဆိုရင်အဲ့ဒီအရာတွေကိုရဖို့ရန်အဲ့ဒါတွေကိုသုံးဆောင်ဖို့ရန်ရတဲ့အခါတို့သုံးဆောင်တဲ့အခါတို့ဟန်သားတဲ့အခါတို့အဲ့ဒီအခါတွေမှာအနုယောဂမလုပ်ရလဲဆိုတော့အာထုတ်ပါအာထဲ့ရတယ်အဲ့ဒါတွေကာမဒုက္ခအရာမှလည်းပဲအာထဲ့ရတယ်အတ္တကိလမထအရာမှာလည်းပဲဒီတိုင်းပဲအနုယောဂဆိုပြီးတော့အားထည့်မိမိတို့ခန္ဓာကိုယ်ကိုကျင့်ကြအောင်ချုပ်တီးပြီးတော့ကျင့်ရတဲ့အရာမှာလည်းပဲအားစိုက်ရအဲ့ဒါလို့အားစိုက်အားထည့်တဲ့အတွက်ကြောင့်ဘာလို့ခေါ်လဲဆိုရင်အနုယောဂအဲ့ဒီအနုယောဂကိုမြတ်စွာဘုရားကပฏิပဒါဆိုတဲ့အကျင့်အနေနဲ့မပြဘူးဆိုတာအားထုတ်ခြင်းသဘောပဲလို့သူကပြဒီစကားလုံးဟာဒါတော်တော်မှတ်သားဖို့ကောင်းတဲ့စကားလုံးကြိုးစားအားထုတ်မှုတိုင်းအကျင့်ဖြစ်သလားဆိုရင်မဖြစ်ဘူးတဲ့ကြိုးစားအားထုတ်မှုတိုင်းအကျင့်ဖြစ်သလားဆိုတော့မဖြစ်ဘူးကြိုးစားအားထုတ်မှုဒီကာမဒုက္ခဆိုတဲ့ဘက်မှာလည်းကြိုးစားအားထုတ်မှုရှိသလားမရှိဘူးလားရှိတရားကျင့်တော့မယ်ဆိုပြီးတော့ခန္ဓာကိုယ်ကိုချုပ်တီးပြီးတော့ကျင့်ကြံတဲ့အကျင့်တိုင်းမှာရောအားထုတ်မှုရှိသလားမရှိရှိအဲ့ဒါလို့တရားအားထုတ်ပါမယ်ဆိုပြီးတော့ကျင့်ကြံတဲ့အကျင့်မျိုးကိုအဲ့ဒါအကျင့်လို့ဘုရားကမတော့ဘူးအနုယောဂအာထုတ်ခြင်းပဲတော့ဘူးအဲ့ဒီနှစ်ဖက်လွတ်သွားတော့မှမြေကြီးမှပฏิပဒါအကျင့်ဆိုပြီးတော့ပြအကျင့်ဆိုပြီးပြတဲ့အခါကျတော့ကျင့်ရမယ်ဆိုတဲ့သဘောကိုပြအဲ့ဒီကျင့်ရမယ်အပိုင်းမှာတဲ့ဒီဘက်ကသကလုံးကပါဝင်လာတာမတွေ့ရဘူးအနုယောဂဆိုတဲ့အကြီးကျယ်ရဖို့အတွက်ကျိုးစားပန်းစားအာထုတ်နေရခြင်းဆိုတဲ့သဘောတရားမတွေ့ရဘူးအဲ့ဒါလို့မတွေ့ရတော့ ဝိရိယဆိုတဲ့သဘောတရားမပါဘူးလားဆိုရင်ပါတယ်ဝိရိယပဲဝိရိယဆိုတဲ့စိတ်ကိုတောင့်ထားမှုစိတ်တင်ထားမှုဆိုတဲ့သဘောတရားပါတယ်အဲ့ဒီဝိရိယသဘောတရားကိုဒါနောက်ပိုင်းကျမှရှင်းပြအခုဒီစကားလုံးတွေမှာကာမတုခလမ်းပြင်မှာကြိုးစားအားထုတ်ရခြင်းဆိုတာအကြီးအကျယ်ကိုသင်ကြားတယ်အတ္တပိမရလမ်းပြင်မှာလည်းပဲကိုယ့်ကိုယ်ကို၆တီးပြီးတော့ကြိုးစားအားထုတ်ရခြင်းဆိုတဲ့သဘောတရားဟာအကြီးအကျယ်သင်ကြားတယ်မြေဒီမှာပရိပဒါကလေးကြတော့အဲ့ဒါလိုအနုယောဂဆိုတဲ့အကြီးအကျယ်ကြိုးစားခြင်းပါသလားဆိုရင်မပါဘူးမြေဒီမှာပရိပဒါအဲ့တော့မြေဒီမှာပရိပဒါကိုမြမလို့လွတ်လပ်သောအကျင့်တမတ်ပြီလွတ်လပ်သောအကျင့်လွတ်လပ်တယ်တဲ့ဘယ်ကနေလွတ်တာလဲဆိုတော့ကာမတုခဆိုတဲ့ကြိုးစားအားထုတ်မှုခံကလည်းလွတ်တယ်အတ္တကိလမထဆိုတဲ့ပင်မနဲ့အခံကလည်းလွတ်တယ်ပြောအဲ့ဒါလို့လွတ်တဲ့အတွက်အဲ့ဒါလို့လွတ်တဲ့ပုံစံနဲ့နေနိုင်မယ်ဆိုရင်အဲ့ဒီလိုလွတ်တဲ့ပုံစံရအောင်ကြိုးစားမယ်ဆိုရင်တဲ့အဲ့ဒါကိုအကျင့်လို့ခေါ်ဒီဒီမှာပရိပဒလွတ်လပ်တဲ့အကျင့်အဲ့ဒီတော့မှမြတ်စွာဘုရားကကျင့်ကြံရမယ်ဆိုတဲ့သဘောတရားကိုထုတ်ပြပရိပဒဆိုတဲ့သကလုံးလေးနဲ့ပြမြေကြီးမှာလူယောဂလို့ပြောပါလားမြေကြီးမှာလွတ်လပ်တဲ့အနုယောဂအာထုတ်ခြင်းလို့ပြောပါလားဆိုတော့အဲ့လိုမပြောဘဲနဲ့ဘာလို့ပြောလဲပရိပဒအကျင့်ဆိုပြီးပြောတာဒီတော့မိမိတို့ကျင့်ရမယ်အကျင့်ဟာအဲ့ဒီမှာပြအနုယောဂအာထုတ်ခြင်းတွေကပယ်ရမယ်သဘောတရားကိုပြဒီတော့အတ္တကိလမထမှာပင်မဘုံဟာဒါတိတာပါလေသူကဒုက္ခရောက်တယ်ကာမတုခပင်မဘုံဟာလည်းဟိုတုန်းကကျင်ပြခဲ့ပြီးအခုလောလောဆယ်တော့ချမ်းသာတယ်လို့ထင်ရပေမဲ့ရေရှည်မှာသူလည်းပဲပင်မဆင်းရဲတာတောင်းနေရေးအတွက်မိမိတို့ကြာတယ်စားတော့သုံးဆောင်တယ်ကောင်းကောင်းစားတယ်ကောင်းကောင်းနေကောင်းကောင်းဝတ်တယ်အဲ့ဒါလို့ရဖို့အတွက်ကြိုးစားတဲ့အခါပင်မကလားမပင်မဘူးလားပင်မတယ်ဒါရဖို့အတွက်ပညာရင်းသင်ဆိုလည်းပဲအကြာကြီးပညာသင်ခဲ့သင်ကြားလာတဲ့ပညာလေးဒီတိုင်းထားလို့ပြီးသလားဆိုတော့မဟုတ်ဘူးအဲ့ဒီပညာအသုံးပြုပြီးတော့ရရရရောင်ဖြားတဲ့အခါလဲဒါအပင်မှာအဲ့လိုပင်ပန်းရုံနဲ့မကဘူးရလာလို့သုံးတဲ့အခါမှာရောအေးအေးသေးသေးလေးနဲ့ဟုတ်လားသားစရာတွေဟာပါဇက်ထဲရောက်လာတာမဟုတ်ဘူးချက်ပြုတ်ပြီးတော့ပါဇက်ထဲလက်ကယူပြီးတော့ထည့်ရသေးတယ်နော်တခါလေသားတာကြည့်အတင်းငန်းမရသားတဲ့ပုံကိုကြည့်ထွေးလုံးနှပန်းလုံးပြန်ပြီးတော့ပင်ပန်းတာတော်တော်တိတာအဲဒီမဲ့ကိုယ်စိတ်ကြရတော့ကောင်းတယ်ထင်တော့ကိုယ့်အကိုချွေးပြန့်နေတာတော့ကိုမသိဘူးပင်ပန်းနေတာကိုမသိဘူးကာမတုခဒီလည်းပဲအနုယောဂကြိုးစားပန်းစားအားထုတ်မှရတဲ့အရာအကျင့်လားဆိုတော့မဟုတ်ဘူးအားထုတ်မှုကတော့တော်တော်ပြင်းပြင်းထန်ထန်အားထုတ်ပါဒီအရာကိုရဖို့အတွက်အတ္တကိလမထလည်းဒုနည်းတူသွားပဲဒီအရာကိုရဖို့အတွက်အတ္တကိလမထဆိုတဲ့ဒီလိုလုပ်ငန်းစဉ်ကိုရောက်ဖို့အတွက်အကြီးအကျယ်ကြိုးစားအားထုတ်အဲ့ဒါကိုမြတ်စွာဘုရားကဒီလိုကြိုးစားအားထုတ်မှုမျိုးကိုအကျင့်လို့မခေါ်ဘူးတဲ့အကျင့်ကြတော့မြည်စီမှာအဲ့ဒီနှစ်ခုလွတ်လပ်သောပရိပဒါအဲ့ဒီနှစ်ခုလွတ်သွားတဲ့သဘောတရားမျိုးပေါ့လွတ်သွားတဲ့ဆိုတာကလွတ်သွားရုံနဲ့ဒီနှစ်ခုလွတ်ရုံနဲ့မြည်စီမှာပရိပဒါမဖြစ်ဘူးဒီနှစ်ခုလွတ်အောင်ပြုကျင့်ရမယ်အကျင့်အဲ့ဒီတော့မှမြည်စီမှာပရိပဒါဖြစ်အရာဒေသာမှာပါဒီနှစ်ခုလွတ်ယုံနဲ့ကာမတုခအတ္တကိလမထနှစ်ခုလွတ်ယုံနဲ့ဤဒီမှာပရိပဒါဖြစ်သလားဆိုရင်မဖြစ်ဘူးတဲ့အကျင့်ဆိုတဲ့အတိုင်းကျင့်ကြံကျင့်မောရာအတွက်ဤဒီမှာပရိပဒါအချက်အလက်တွေထုတ်ပြထားတယ်ရလပိုင်းခိုင်ရာ6ချက်ပြီးပါမယ်ကျင့်ရမယ်သဘောတရား7ချက်အဲ့ဒါကိုပြထားပြီအဲ့ဒီအကျင့်လမ်းစဉ်ပေါ်ရောက်တော့မှအဲ့ဒီ7ချက်နဲ့မိမိတို့စိတ်ကပူပေါင်းပြီးတော့မှဤလုံတော့မှမြည်စီမှပရိပဒါဖြစ်လိမ့်မယ်ကာမတုခအစွန်လွတ်ယုံနဲ့အတ္တကိလမထအစွန်လွတ်ယုံနဲ့ဈာမနေယုံနဲ့မြည်စီမှပရိပဒါဖြစ်လာဆိုရင်မဖြစ်ဘူးမဖြစ်ဘူးရန်အတွက်မဖြစ်ဘူးဆိုတာကိုသိစေလိုတဲ့အတွက်အဲ့ဒီမှာပရိပဒါဆိုတဲ့သကလုံးလေးထည့်ကျင့်ရပါတဲ့လင့်ကျင့်ရပါဆိုတဲ့သကလုံးလေးပြဒါအရေးကြီးတယ်တချို့ကတော့တို့ဒိမခံပြီးရပဲကွာဒီဘက်ကခန္ဓာကိုယ်မပင်မအောင်နေပြီးရပဲကွာဆိုရင်အဲ့ဒါမဟုတ်ဘူးကွာ။ကာမတုခနဲ့အတ္တပိလမထလွတ်ယုံနဲ့ဉာဏ်ကြီးမှပฏิပဒါမဖြစ်ဘူးတဲ့အဲ့ဒါသေချာမှတ်ဖို့။ဒါဥပမာနဲ့ပြောမှသိမှာ။ကာမတုခနဲ့အတ္တပိလမထလွတ်တာဘယ်မှာတွေ့ရလဲဆိုတော့ဟိုဘာမသိညာမသိအဲ့ရတဲ့ပလက်လန်နေတဲ့ကလေးလေးတွေမှာသွားတွေ့ အဲ့ရတဲ့ပလက်လဲနေတဲ့အိတ်ကျော်နေတဲ့ကလေးလေးတွေသူတို့မှာကာမဒုက္ခဆိုတဲ့လမ်းစဉ်ရှိသလားဆိုတော့မရှိဘူး။တို့ဟာအရင်သက်သာအိတ်နေရတော့အတ္တကိလမထလမ်းစဉ်ရောပါလားဆိုတော့မပါဘူး။အဲ့တော့ဒီကလေးလေးတွေဗာမင်းညာမတိကလေးတွေကာမဒုက္ခလည်းလွတ်တယ်အတ္တကိလမထလည်းလွတ်တယ်ဒါဆိုရင်ဒီကလေးဟာမြေကြီးမှာပရိပရာလမ်းစဉ်ပေါ်ရောက်ပြီးသောတာပန်တဂရကအနာဂတ်ဖြစ်ပြီလားလို့မေးလို့မဖြစ်ဘူး။အဲ့ဒါလည်းနဲ့သဘောပေါက်ဖို့ရည်ကြီးတယ်။တို့ဟာတချို့ကတွေးတတ်တယ်တို့ဒါလွတ်နေရင်ပြီးတာပဲဆိုပြီးတော့အဲ့လိုဈာနေနဲ့နေလို့ရှိရင်မြေကြီးမှာပရိပုဒ်ဖြစ်တယ်လို့ထင်တတ်တာရှိတယ်မဟုတ်ဘူးတဲ့မြေကြီးမှာပရိပုဒ်လမ်းစဉ်ပေါ်ကတတ်တက်อยู่ပါတတ်တက်อยู่တက်อยู่ပါတက်อยู่ရတဲ့အတွက်ကြောင့်သူ့ကိုဘာလို့ပြောတာလဲပရိပုဒ်အကျင့်ဆိုပြီးတော့သူကပြအဲဒီတော့ဒီပိုင်းလုံးပိုင်းမှာကာမဒုက္ခကအတင်းကြိုးစားပန်းစားအားထုတ်ပါအတ္တကိလမထလည်းပဲအတင်းကိုကြိုးစားပန်းစားအားထုတ်ပါဒီဒီမှာပရိပရာကြတော့အဲ့လိုအာထုတ်တယ်ဆိုတော့သဘောတရားမပြထားဘူး။ဒါပေမဲ့ဘာပြလဲ။ကျင့်ကြံရမယ်ဆိုတဲ့သဘောတရားပြ။အဲ့ဒီကျင့်ကြံမှုကဘာတွေလွတ်နေရမလဲဆိုတော့ကာမဒုက္ခလည်းလွတ်ရမယ်။အတ္တကိလမထလည်းလွတ်ရမယ်။ဒီတော့ဒီဟာတွေသဘောပေါက်အောင်ကာမဒုက္ခလမ်းစဉ်မှာအာထုတ်တဲ့အတွက်ကြောင့်ဒီအောက်ဆုံးမှာရေးထားတယ်။စိတ်ရောကိုယ်ရောပင်ပန်းတယ်ကာမဒုက္ခလမ်းစဉ်ဒီစိတ်ရောကိုယ်ရောပင်ပန်းတယ်အတ္တကိလမထလမ်းစဉ်ကြတော့ကိုယ်ရောစိတ်ပါပင်ပန်းတယ်တို့ရှင်းသွားကောင်းဆောင်လေးတွေအဲ့ဒီမှာကြည့်ကာမဒုက္ခကြိုးစားအားထုတ်တဲ့အခါမှာစိတ်ရောကိုယ်ပါပင်ပန်းတယ်စိတ်ရောကိုယ်ပါဘယ်လိုပင်ပန်းသလဲတဲ့ခုမိမိတို့ကာမဒုက္ခလို့ခေါ်တဲ့ဤဒီဥစ္စာတွေဇနီးများသမီးသားအယောင်သူအားလုံးပေါ့လေဒါတွေဒီຢာတွေကိုရဖို့ရန်အတွက်ဒါတွေကိုမိမိတို့စိတ်ထဲကသုံးဆောင်ခံစားဖို့ရန်ပထမအလုံးပါဖြစ်လေစိတ်ကဖြစ်စိတ်ကဖြစ်စိတ်ကရနေဒါတွေလိုချင်တယ်ရချင်တယ်သုံးချင်တယ်လိုချင်ရချင်သုံးချင်တော့ခန္ဓာကိုယ်ကလိုချင်ရချင်သုံးချင်တဲ့အတိုင်းလိုက်ပြီးတော့ပြုလုပ်ဘာကဥဆောင်လဲစိတ်ကဥဆောင်အဲ့တော့စိတ်ကပင်ပန်းတယ်ရဖို့ရန်အတွက်စိတ်ကသိပင်ပန်းတယ်ပြုလုပ်အဲ့ဒါတွေရရှိသုံးဆောင်တဲ့အခါမှာလည်းပဲစိတ်သွားတိုင်းခန္ဓာကိုယ်ကလိုက်လှုပ်ရှားတော့ကြောင့်ခန္ဓာကိုယ်ကပင်ပန်းသလားမပင်ပန်းဘူးလားဒီတော့စိတ်ရောကိုယ်ပါပင်ပန်းတဲ့လမ်းစဉ်ဒီကာမဒုက္ခလမ်းစဉ်ကာမဒုက္ခလမ်းစဉ်မှာပထမဆုံးစိတ်နဲ့အာရဖြစ်ခြင်းလိုက်တာကွာသားခြင်းလိုက်တာကွာသွားခြင်းလိုက်တာကွာဆိုပြီးတော့စိတ်ကဖြစ်စိတ်ဖြစ်တိုင်းကိုယ်ကသားမဟေသွားမဟေသားရဟေသွားရဟေဆိုတာဖြစ်လာစိတ်သွားတိုင်းခန္ဓာကိုယ်ကလိုက်လှုပ်ရှားတော့ကြောင့်ဘာပင်ပန်းလဲစိတ်ရောကိုယ်ပါပင်ပန်းတယ်အဲ့ဒါသူ့ရဲ့လမ်းစဉ်မှာစိတ်ရောကိုယ်ပါပင်ပန်းမှရတဲ့လမ်းစဉ်နဲ့ကာမတုခစိတ်ရောကိုယ်ပါပင်ပန်းမှစိတ်ရောကိုယ်ပါအဲ့လိုပင်ပန်းတကြီးနဲ့အားထုတ်လိုက်မှရတဲ့သဘောတရားဟာကာမတုခသူ့ရဲ့အနည်းချုပ်ပါအဲ့ဒါပဲရှိ။နောက်အတ္တကိလမထကြတော့အတ္တကိလမထမိမိတို့စိတ်ကြီးကိုချုပ်တော့စိတ်ကြီးကိုချုပ်တော့စိတ်ကြီးဟာစိတ်ကြီးလုံချာနေလို့ရှိရင်ဒါတရားဓမ္မသိမြင်မှာမဟုတ်ပါဘူးဆိုပြီးတော့မိမိတို့စိတ်ကိုချုပ်ပြီးတော့စိတ်ကိုချုပ်ခြင်းတဲ့အခါကျတော့လက်လုံးချီလုံးဆိုလို့ရှိရင်စိတ်ကလက်ကိုလည်းသွားချီကိုလည်းသွားမျက်စိအကြည့်နားထောင်ဆိုရင်မျက်စိကိုလည်းစိတ်ကသွားနားကိုလည်းစိတ်ကသွားဒီတော့ကာမဒုက္ခဆိုတဲ့ဒိဉ္ဇဉ်နဲ့လမ်းစဉ်ကနေလွတ်ပြီးတော့သာဝနေရေးဆိုတဲ့ခုနသာတော့သုံးဆောင်မှုကနေလွတ်ပြီးတော့တရားဓမ္မတွေကိုကြိုးစားအားထုတ်တော့မယ်ဆိုပြီးခန္ဓာကိုယ်ကိုချုပ်လိုက်။ဘာဖြစ်လို့လဲဆိုတော့စိတ်ကိုချုပ်ခြင်း။စိတ်ကိုချုပ်ခြင်းလို့ခန္ဓာကိုယ်ကိုအငြိမ်အားဖြင့်ချုပ်လိုက်တဲ့အခါကျတော့လက်တွေခြေထောက်တွေမလုပ်ရတော့ခေါင်းတွေမလုပ်ရတော့ဒီတော့တရားထိုင်တဲ့အခါမှာလမ်းစဉ်တွေချပြ၊ဒီမလီဝေထိုင်ပါ၊အားကိုဖြောင်းသွားထားပါ၊ခေါင်းကိုတည်းတည်းမမတ်ထား၊မျက်စိကိုမယုံမိတ်၊စက်ကိုထီယုံထီအဲ့ဒါလို့လက်တွေခြေထောက်တွေမျက်စိနားနှာခေါင်းချခန္ဓာကိုယ်ကြီးကိုအငြိမ်ငြိမ်ခိုင်းလိုက်။ဘာလို့ယဉ်ထုတ်ရလဲ။ခန္ဓာကိုယ်ကိုယဉ်ထုတ်။အဲဒါလို့ထုတ်တဲ့အခါကျတော့ခန္ဓာကိုယ်ပင်ပန်းသလားမပင်ပန်းဘူး။ခန္ဓာကိုယ်ပင်ပန်းတော့ခန္ဓာကိုယ်ကအောက်ပြန်မှုသဘောတရားရတောင်းတင်းညောင်းညာကြိုက်ခဲထုံကျင်ပြီးတော့ဖြစ်လာပြီးလှုပ်ရှားအပူအေးအမျိုးမျိုးဖြစ်လာတဲ့အခါကျတော့သူ့ပေါက်ပြန်မှုရမျိုးမျိုးပြောင်း။အဲလိုမျိုးမျိုးဖြစ်လာတဲ့အခါကျတော့အဲဒါကြီးကိုဇော့တင်မဲ့စိတ်ကြီးဘုံထွက်ဒီထွက်ထွက်မှာသလိုခန္ဓာကိုယ်မပြင်းနဲ့ကွာဒီတိုင်းပဲနေဆိုပြီးတော့ခန္ဓာကိုယ်ကပင်ပန်းတော့စိတ်ကလည်းပဲပင်ပန်းလာတာပဲ ိတ်ဖြစ်ခြင်းဟာခန္ဓာကိုယ်ကိုမိတုပြီးဖြစ်ရတာမလို့ခန္ဓာကိုယ်ပင်မရင်စိတ်ကောင်မပင်မဘူးလားအရာကိလေသာလမ်းစဉ်မှာအဲ့ဒါသွားတွေ့အရာကိလေသာလမ်းစဉ်ဒီကိုရောစိတ်ပါပင်မနဲ့လမ်းတယ်ဒါကြောင့်မလို့ဟိုပဲအရာကိလေသာအဆုံးမှာကိုစိတ်ပင်မနဲ့လမ်းမဆိုပြီးတော့ရတယ်ကိုစိတ်ပင်မနဲ့လမ်းမဆိုတော့အခုဒါဆိုရင်ဒီလိုတို့ခါတိုင်းထုံးစံရထိုင်နေတဲ့တရားထိုင်ကြီးဟာမှားလားလို့မေးရင်အဲ့ဒီတရားထိုင်ကြီးမှားတာမဟုတ်ဘူးယမနေဝေထိုင်တာတော့ယူတာမှတ်တာတော့မှားတာမဟုတ်ဘူးဒါပေမဲ့အဲ့ဒီမှာစိတ်ကိုမနိုင်ဘဲနဲ့သွားချုပ်ပြီးမိရင်တော့အသိဉာဏ်မရှိဘဲနဲ့အဲ့ဒါလို့ခန္ဓာကိုယ်ကြီးဇွတ်တင်ချုပ်ပြီးတော့အားထုတ်ရင်တော့မှားလားမမှားဘူးလားမှားတယ်သိရဲ့ပုဂ္ဂိုလ်ထိုင်လို့ရမသိဘဲနဲ့ရမ်းထိုင်ရင်အဲ့ဒါမှားဖြစ်သွားသိရဲ့ပုဂ္ဂိုလ်ကထိုင်လို့လည်းရတယ်လမ်းလျှောက်လို့လည်းရတယ်အိပ်ပြီးတော့ဒီတရားတွေကိုယူလို့လည်းရဒါမြင့်ပြီးမှလမ်းကြောင်းကြရင်တွေ့လေအဲ့တော့အဲ့လိုမသိပဲနဲ့ရမ်းပြီးတော့လူများခိုင်းတိုင်းလိုက်လုပ်မယ်ဆိုရင်ဘယ်ဘက်ကိုရောက်သွားလဲအတ္တသိတယ်မလားရောက်တယ်တဲ့ဒါတော်တော်များများကြီးရောက်တာကိုတွေ့ရအဲ့လိုရောက်သွားခဲ့ရင်ကိုရောစိတ်ပါပါဖြစ်လေပြန်ပါကိုရောစိတ်ကိုပြန်မရင်မြတ်စွာဘုရားကဟောထားတဲ့ဒုက္ခတဲ့ဒုက္ခရောက်တယ်ခန္ဓာကိုယ်ကစိတ်ရောဒုက္ခရောက်နေရင်တရားဘယ်တော့မှမမြင်ဘူးတဲ့အဲ့ဒီပုဂ္ဂိုလ်မလွတ်မလပ်ဘူးတဲ့တရားအမှန်တကယ်သိမြင်တဲ့သဘောတရားမှာအဲ့ဒါလို့မလွတ်မလပ်တာမရှိဘူးပင်မန်းတာလုံးဝမရှိအကျင့်ဆိုတဲ့မှန်တမ်းလေးသွားနေတာပဲရှိအကျင့်ဆိုတဲ့အတိရှိစုတဲ့မှန်တမ်းသွားနေခြင်းမြပဲရှိခုနလိုအာထုတ်ခြင်းရှိတဲ့အာထုတ်ခြင်းရှိစုတဲ့ပင်မန်းခရဲ့ခြင်းတွေဘာမှမပါဒီဘက်ကကာမတုခအစွန်ကတော့ဒါတရားမရတဲ့အစွန်တရားကိုမေ့နေတဲ့အစွန်ပေါ့ဘိုးဘက်ကခန္ဓာကိုယ်ပင်မနဲ့အတွက်အတ္တကိလမထကတရားကိုမသိတဲ့အစွန်ဆိုတာဒါဟိုတုန်းကပြောခဲ့ပြီးပြီအဲ့ဒါလေးတွေနဲ့ပြန်ဆက်တတ်ကြည့်အခုဒီမှာကာမတုခအစွန်ကလံယူကြီးလို့ခေါ်တယ်အတ္တကိလမထအစွန်ကနာမနာမအဲတော့ဒီအစွန်တစ်ခုမှာကာမတုခအစွန်ကတော့ဒါတရားဘက်ကမရောက်တာအသေးချာပဲသာသာသောကလေကဣခာနဲ့ပျော်ပါနေရင်တရားဘက်ကိုရောက်ပါမလားမရောက်ဘူးတရားဘက်ကိုမရောက်တာထင်ရှားတယ်သူ့အတွက်ကတော့ဘာမှပြောစရာအကြောင်းမရှိဘူးလောကထဲမှာလူတွေနေရနေစဉ်လမ်းယုံလမ်းဟောင်းကြီးပဲအဲ့ဒီလမ်းယုံလမ်းဟောင်းကနေခွဲထွက်ပြီးတော့တရားအားထုတ်တော့မယ်တရားသိကျင်လို့တရားတော်တွေအားထုတ်တော့မယ်ဆိုတော့ခုနကပြောတဲ့ပုံစံတွေနဲ့အလုံးလုံးတဲ့အခါမှာကိုယ်ရောစိတ်ပါပင်မန်းခဲ့မယ်ဆိုရင်ဘာဖြစ်သွားလဲလမ်းမာဖြစ်တယ်လမ်းမာဖြစ်သွားတယ်အဲ့တော့အဲ့ဒီလမ်းမာအတွက်ကတော့တော်တော်သတိထားကိုကတရားရခြင်းလို့တရားသိမြင်ခြင်းလို့ဒီဘက်ကသာဝနေရေးအေးဆေးဆေးနေရတဲ့အခြေအနေတွေကိုစွန့်လွတ်ပြီးတော့ဟိုဘက်ကိုကူးပါတယ်ဟိုဘက်ကျတော့အမားနဲ့တိုးတော့ကိုရောစိတ်ပါပင်မန်းတယ်ဒုက္ခောတဲ့ကိုစိတ်နှစ်ပါးပင်မန်းဆင်းရဲတာနဲ့တွေမယ်အဆုံးသတယ်ဆိုတော့ဒါတော်တော်ကြီးနစ်နာပါဘာဖြစ်လို့နစ်နာလဲဆိုတော့နေရနေစဉ်စားရစားစဉ်စားနေရင်ဒါတော်သေးတယ်ပြောရမှာပေါ့လူထဲမှာလူလိုနေတယ်ဆိုတော်သေးတယ်လူထဲကနေပြီးတော့တခါတည်းဒီလိုနေရနေစဉ်ကနေခွဲထွက်ပြီးတရားဓမ္မအားထုတ်တဲ့အခါလမ်းမကြီးလျှောက်လိုက်တော့ငိုချမ်းသာလေးတောင်ပျောက်ပြီးတော့ဆင်းရဲဒုက္ခကြီးရောက်တယ်ဆိုတော့ဒါတော်တော်ကြီးမှားသွားတယ်ဆိုတဲ့သဘောကိုပြလမ်းမတဲ့ဒါအတ္တကိလေသာလမ်းစဉ်မှာဒီတိုင်းရှိအကယ်၍များမိမိတို့သည်အာထုတ်တဲ့အခါတရားထုတ်တဲ့အခါမှာကိုယ်စိတ်နှစ်ပါးငြိမ်းချမ်းမှုမရဘဲနဲ့အဲ့ဒါလို့ပင်မနေမယ်ဆိုရင်တော့ဒါလမ်းမားနေပြီလို့သုံးဖြတ်ချက်ချပြီးအလင်းမြန်စွန့်ပါတဲ့ဘသူပါပြောပြောဒါတရားပါတရားပါတရားရပါတယ်ဆိုတာပဲပြောပြောအဲ့ဒါလက်မခံတော့နဲ့ဘုရားဟောထားတာဓမ္မစကြာမှာအတိအကျဟောထားခဲဒီတော့ဒီမှာလမ်းရိုးနဲ့လမ်းမားနခုလမ်းရိုးမှာတော့လမ်းရိုးတိုင်းပဲလိုက်နေလဲစိတ်ရောကိုယ်ပါပင်မနေရတဲ့ဘဝလမ်းမလိုက်ပြန်တော့လဲကိုယ်ရောစိတ်ပါပင်မနေဘဝလမ်းမဘက်ကတကအခုလိုပြောပြီးရဲ့ခါကျတော့လမ်းရိုးဘက်ကလည်းနည်းနည်းတော့သတိထားပေါ့လမ်းရိုးမှာလူတိုင်းသွားနေကြလူတိုင်းဟာလမ်းတဲ့နဲ့လမ်းဟောင်းလမ်းတဲ့တွင်ပြီးသွားသလားလမ်းဟောင်းပေါ်လျှောက်သလားဆိုရင်လမ်းဟောင်းပေါ်လျှောက်ကြတာများအခုဒီမှာဒီကဘာကြီးလာလို့ချင်းရင်ကိုကတ္တရာလမ်းမကြီးဖောက်ထားတဲ့လမ်းအဲ့ဒီလမ်းကလူတိုင်းလာကြဟိုဘက်ကနေကိုကလမ်းတဲ့လေခုတ်တွင်ပြီးလာပါလားဆိုဘယ်သူလာလဲဘယ်သူမှမလာ လမ်းဟောင်းကြီးတိုင်းလမ်းယိုးကြီးတိုင်းမဲ့လူတွေလာကြအဲ့ဒီလမ်းယိုးကြီးလမ်းဟောင်းကြီးကိုလည်းပဲလူတွေကဒါဒီလမ်းကနေသွားတက်တာပါတယ်ကွာလမ်းယိုးလမ်းဟောင်းကသွားတော့လမ်းသစ်ဖောက်ရတာမဟုတ်တော့တက်တာသလားမတက်တာဘူးလားတက်တာလူတိုင်းဒီဗမာသူပြုံတိုးလဲဆိုရင်အဲ့ဒီလမ်းယိုးလမ်းဟောင်းမှာပဲသူပြုံတိုးတယ်ဒီတော့လူတိုင်းရဲ့ဘဝကိုแก้ခတ်ကြည့်တယ်သူလည်းသောနေရေးဆိုတဲ့လမ်းယိုလမ်းဟောင်းကြီးမှာအကုန်သူပြုံတိုးနေကြကိုလည်းပဲသောနေရေးဆိုတဲ့လမ်းဟောင်းကြီးမှာအကုန်သူပြုံတိုးကြလမ်းသစ်ဆိုတဲ့ဒီဘက်နိဗ္ဗာန်ဘက်ကိုပြွေမဲ့လမ်းကြောင်းဘက်ကိုဘယ်သူမှထွန်းပေါက်ပြီးမထွက်ကြအေးတချို့ကြတော့ခုနပြောသလိုပေါ့လေအသေးအရွယ်လေးရဒီဘက်ကလည်းပဲနည်းနည်းငင်းငွေလာပြီးလို့ရလို့တော့မဟုတ်ဘူးဒီဘက်ကနေပါများစားပါများသွားပါများလို့လုံးမဟုတ်အနေစားနော်ဒီရလေးဆုံးရှုံးသွားမှကြောက်လို့ကိုရရှိတဲ့ချမ်းသာလေးကြောက်တော့မှကြောက်လို့ဟိုဘက်ကိုပြန်လှည့်ဒီတဲ့ချမ်းသာတာလေးရှိများရှိအောင်မလားမီးရဖို့ရန်အတွက်လှည့်လှည့်တော့ဟိုဘက်ကမသိပဲနဲ့လှည့်တော့လမ်းမဘက်ကိုတစ်ခါရောက်များသောအားဖြင့်အဲ့ဒီလမ်းမဘက်ကိုတောင်းမှမလဲနိုင်တဲ့ပုံကများတယ်။ဘာဖြစ်လို့လဲဆိုတော့ခုနပြောသလိုပဲသူသူငါငါပမာတိုးနေလေလမ်းယိုးကြီးမှာလမ်းယိုးလမ်းဟောင်းကြီးမှာတိုးနေကြလမ်းယိုးလမ်းဟောင်းဆိုတာဘာလဲဆိုကာမတုခလမ်းပဲလူတိုင်းသွားလျှောက်နေကြသောင်းနေရဒါပဲလျှောက်အဲ့ဒါလို့လျှောက်တဲ့အခါမှာအဲ့ဒါတွေရဖို့အတွက်ကြိုးစားအားထုတ်ကြသေယောကိုပါပင်မဆင်းရဲခံပြီးတော့ကြိုးစားအားထုတ်ကြအနုယောဂတွေဖြစ်နေကြအဲ့လိုသူလည်းပဲဒီလိုအနုယောဂဖြစ်ကိုလည်းပဲအနုယောဂကြိုးစားအားထုတ်တဲ့အခါမှာတချို့ကပြောကျင်ကြတချို့ဇီဝဥစ္စာတွေသူကသူရှာတယ်ပေါ့သောင်းနေရအတွက်ရတရားသမင်ရောမတရားသမင်ရောရရတဲ့ကပြုတ်မကျေနပ်တော့ပြောကြဒီကောင်ကွာအချောင်သမားပါအချောင်သမားပါဆိုပြီးတော့ပြောတတ်တာရှိသလားမရှိဘူးရှိတယ်အဲ့ဒါလို့ပြောတတ်ကြတယ်အချင်းချင်းပေါ့အာဒီလိုပဲမိတ်ဆွေချင်းချင်းသောလည်းကောင်းဒုံမဟုတ်ကိုမြင်နေတွေ့နေကြားနေရတဲ့ခြေနေရရသဘောတော့အဲ့ဒါလို့ကြီးပဲတရားကြောက်အပြစ်တင်နေကြတယောက်ကရပါရင်တယောက်ကတရားသမင်ရလည်းပဲမကျေနပ်မတရားသမင်ရလည်းပဲမကျေနပ်မကျေနပ်တော့ပြောတယ်ဒါကအလကားကောင်းနေချောင်းသမားတွေပါအချောင်းသမားတွေပါလို့ပြောတယ်အဲ့ဒီစကားကိုကပြောပြီးတော့ကိုကိုကိုပြန်ကြည့်လိုက်တဲ့အခါကျတော့ကိုလည်းပဲလမ်းယိုလမ်းဟောင်းကြီးစားဝတ်နေရေးလိုက်သူလည်းပဲလမ်းယိုလမ်းဟောင်းစားဝတ်နေရေးမှာလိုက်နေတော့လမ်းဟောင်းကအကုန်ချောင်းနေတဲ့သဘောတရားမှာအချောင်းသမားလို့ပြောလို့ရသေးတာမရတော့သူလည်းပဲဒီလမ်းပေါ်လျှောက်ကိုလည်းပဲဒီလမ်းပေါ်လျှောက်နေတော့သူ့ကိုချောင်းသမားသွားပြောရင်လမ်းကြောင်လျှောက်တဲ့လမ်းကြောင်ချင်းတူတော့ကိုလည်းပါပြည့်တယ်အချောင်းသမားပဲတဲ့အတူတူပဲအဲ့ဒါကိုမမြင်ကြတဲ့အခါကျတော့တယောက်နဲ့တယောက်ပြောနေကြတယ်အပြစ်တွေရှာနေကြပြဿနာတွေမျိုးမျိုးဖြစ်နေကြဖြစ်သလားမဖြစ်ဘူးလားဒီလိုပြဿနာဖြစ်ခြင်းကဘာကြောင့်လဲဆိုတော့လမ်းရောလမ်းဟောင်းကြီးပေါ်မှာသူလည်းချောင်းလိုက်ကိုလည်းချောင်းလိုက်အချောင်းလိုက်တော့ချောင်းလိုက်တာချင်းတူတာကိုကမမြင်ဘူးသူလဲဘို့လို့ပဲသောင်းနေရေးအတွက်လမ်းယိုးပေါ်သွားချောင်းတက်တာတော့ဒီလမ်းယိုးကြီးရခင်ဗျာမိဘဘိုးဘွားဆရာသမားတွေဒီလမ်းကြောင်းအတိုင်းလျှောက်သွားတယ်ပြသွားတယ်ကိုလဲပဲမိဘဘိုးဘွားဆရာသမားတွေရဲ့ထုံနှံစင်လာတိုင်းဒီလမ်းကြောင်းပေါ်လျှောက်တော့ဒီလမ်းဟာအထူးထွင်စရာလို့လားမလို့ဘူးတက်တာတော့ဒီလမ်းအတိုင်းပဲကိုကလျှောက်နေကြအဲ့လိုလျှောက်နေတဲ့တဲရမှာကိုလဲပဲဒီလမ်းယိုးလမ်းဟောင်းမှာတက်တာတယ်လို့ချောင်းခုကြီးလျှောက်နေတယ်သူလည်းပဲချောင်းကိုချောင်းနေတာချင်းချင်းပြူနေရတာနဲ့ကိုကတခါတည်းသူ့ကိုပြောလိုက်သေးတယ်ဘယ်လိုပြောလဲအချောင်းသမားဆိုပြီးတော့ဒါမျိုးပြောတင်လားမပြောတင်ဘူးလားမပြောတင်ဘူးတဲ့တကယ်သိဉာဏ်ရှိတဲ့ပုဂ္ဂိုလ်ကြတော့ဒီလိုလမ်းစဉ်မှာလိုက်လာခဲ့လို့သူရောကိုယ်သာဝနေရေးကိစ္စနဲ့ပတ်သက်လို့တစုံတရာပြဿနာဖြစ်လာရင်မပြောတော့သိတဲ့ပုဂ္ဂိုလ်ကမပြောတော့ဘာဖြစ်လို့မပြောလဲမြင်နေတာဘူးသူတို့ကလည်းချောင်းသမားပဲငါလည်းပဲချောင်းသမားပဲချောင်းသမားချင်းလူလူအပြစ်ပြောလို့ကောင်းမှာမလားမကောင်းဘူးအဲ့ဒါသဘောပေါက်ဖို့ရေးကြည့်တယ်။အေးကိုကဒီလိုခွဲထွက်သွားပြီဆိုရင်တော့မြေကြီးမှလမ်းပေါ်ရောက်သွားပြီဆိုရင်တော့ဒါတစ်မျိုးပဲ။မြေကြီးမှလမ်းပေါ်ရောက်သွားရင်လည်းပဲအဲ့ဒီပုံကိုယ်တွေဟာသူတို့တွေ့တဲ့အခါမှာအချောင်းသမားရဲ့လို့တော့မပြောတော့ဒါထုံနှန်းစင်လာရသူတို့ဖြစ်နေကြတာပဲ။ဖြစ်ရုံအစင်လာရဖြစ်နေကြတာ။ကိုကဒီတည်းကခွဲထွက်ပြီးတိသွားတော့အသိဉာဏ်မြင့်သွားတဲ့ပုံကဟိုဘက်ကပုံကိုယ်တွေချောင်းသမားရဲ့လို့အပြစ်မတင်တော့သူတို့မသိကြသေးလို့ဒါပဲသိကြရင်တော့သူတို့ဒီလမ်းစဉ်စွန့်မှာပဲဆိုပြီးတော့တနာတဲ့ကရုဏာဖြစ်ဘာဖြစ်သွားလဲတနာတဲ့လူတယောက်ကတနာပြီဆိုရင်အဲ့ဒီပုံကိုရဲ့အပြစ်ကိုပြောပါတော့မလားမပြောတော့မတနာလို့ဒါပြောနေကြ ရရရောက်မေတ္တာထားတဲ့တနာတဲ့ဆိုရင်သူတော်ဘာပြစ်ပဲတော့မှမပြောဘူးသူတော်ဘာပြစ်ကိုပြောတဲ့ဆိုရင်အဲဒီပုဂ္ဂိုလ်ပေါ်မေတ္တာမရှိဘူးကရုဏာမထားဘူးတနာတဲ့ဆိုတဲ့စိတ်မရှိဘူးဒီကောင်ဒုက္ခရောက်ငါတို့ပြောလိုက်မှပါဒီကောင်လူမုန်းရင်မုန်းပါစေနည်းနည်းလေးမုန်းရင်မုန်းပါစေတော့မဟုတ်ဒီကောင်ဘေးကနေနည်းနည်းဖယ်လိုက်ပါစေရှင်လိုက်ပါစေဆိုတဲ့သဘောမျိုးနဲ့အဲ့ဒါလိုပြောတဲ့ဆိုတဲ့ကရုဏာဆိုတဲ့တနာမှုလည်းမပါတော့ဘူးမေတ္တာဆိုတဲ့အေးချမ်းစေလိုမှုလည်းမပါတော့ဘယ်ဒီတော့အခုမြည်ကြီးမှာပရိပဒါဆိုတဲ့ကာမတုခလံယိုလံဟောင်းရနေခွဲထွက်ပြီးတော့လွတ်လပ်တဲ့ဘဝကိုရောက်လာတဲ့ပုဂ္ဂိုလ်တွေကြတော့အပြစ်မပြောတော့ဗျာဒီတော့ဒီမြည်ကြီးမှာလမ်းကြောင်းဟာအလွန်ကောင်းတဲ့လမ်းကြောင်းပါတဲ့လမ်းမှန်လို့ခေါ်လိုက်လံယိုလံဟောင်းနဲ့လမ်းမနဲ့ဂျားရီရနေပါလေလမ်းမှန်လမ်းမှန်နဲ့လွတ်လပ်တယ်အဲ့တော့ဒီမြည်ကြီးမှာပရိပဒါလမ်းကြောင်းပေါ်ရောက်လာခဲ့ရင်လွတ်လပ်တဲ့အကျင့်ဖြစ်နိုင်တယ်လွတ်လပ်တယ်ဆိုတာကကိုယ်စိတ်နှစ်ပါးပင်မတဲ့အခြေအနေကနေလွတ်လိုက်။စိတ်ရောကိုယ်ရောပင်မတာကနေလွတ်လိုက်။ကိုယ်ရောစိတ်ပါပင်မတာကနေလွတ်လိုက်။ကာမတုခကလွတ်ရင်စိတ်ရောကိုယ်ပါပင်မမှုကနေလွတ်သွားလိမ့်။အတ္တကိလမထာကလွတ်ရင်ကိုယ်ရောစိတ်ပါပင်မမှုကနေလွတ်လိမ့်။လံယောလံမအနေကျော်ထွက်သွားလိမ့်။လံယောအနေကျော်ပြီးတော့လံမပေါ်လည်းမရောက်ဘူး။သူကလံမပေါ်ရောက်တယ်ဆိုတဲ့အခြေအနေတဲ့။အဲ့တော့ဒီအခြေအနေရအောင်ကာမတုခလမ်းစဉ်မှာမိမိတို့ဟာဗာများဥသိထားတယ်တဲ့မိမိတို့ရဲ့အသိဉာဏ်မိမိတို့ရဲ့စိတ်တွေကာမတုခလမ်းစဉ်မှာမိမိတို့ရဲ့စိတ်တွေကိုမှတ်သားခြင်းကနေရှေ့ကဥထောင်ကာမတုခလမ်းစဉ်မှာမှတ်သားမှုကရှေ့ကဥထောင်အတ္တပိလမထလမ်းစဉ်လည်းဒီတိုင်းပဲမှတ်သားမှုကနေရှေ့ကဥထောင်ကိုယ့်ရဲ့စိတ်တွေထဲမှာမှတ်ထားတဲ့အတိုင်းလုပ်စိတ်ထဲမှာမှတ်ထားတဲ့အတိုင်းသိရင်မှတ်ထားတဲ့အတိုင်းပြုလုပ်မှတ်ထားတဲ့အတိုင်းပြုလုပ်တယ်ဆိုတော့ဒါစဉ်းစားကြည့်ပေါ့ကာမတုခမိမိတို့မှာဇနီးမယားသမီးသားပြည့်စုံဥစ္စာတွေရှိဒီຢာတွေဟာငါတို့ပိုင်တာပါကွာဆိုပြီးတော့မှတ်တလားမမှတ်ဘူးလားမှတ်ထားတဲ့အတွက်ဒါတို့ဒါတွေနဲ့ပျော်ရမှာပဲဒါတွေဟာပျော်စရာတွေပဲလို့မှတ်တလားမမှတ်ဘူးလားမှတ်ငါပိုင်ငါဆိုင်နေနဲ့မှတ်တယ်ပြောစရာတွေအနေနဲ့မှတ်စည်းစိမ်ချမ်းသာအနေနဲ့မှတ်ကာမတုခမှာအမှတ်ပညာရှေ့ကနေဦးစီးပြီးထွက်မှတ်ထားလို့တာဒီလိုကောင်းတယ်ဆိုတဲ့သဘောလာတာမှတ်ထားလို့ကောင်းတယ်ဆိုတဲ့သဘောလာတာတဲ့ကာမတုခလမ်းစဉ်မှာဘာရှေ့ရထွက်လဲအမှတ်ပညာရှေ့ရထွက်ကာမတုခကောင်းတယ်လို့ဆုံးဖြတ်ချက်ချရင်မှတ်တာထားတဲ့အရာအနေလာပြီးတော့ဆုံးဖြတ်ချက်ချဇာတိရဘာညာရမသိပါဘူးမမှတ်ပါဘူးဆိုလို့ရှိရင်ကောင်းတဲ့စရာကိုဖြစ်ပါမဖြစ်ဦးမှာနတ်ပြည်ဆိုကြပါတော့နတ်ပြည်မိမိတို့သိလည်းမသိမြင်လည်းမမြင်မသိမမြင်တဲ့အတွက်မှတ်လည်းမမှတ်ထားမိဘူးနတ်ပြည်ဟာနတ်ပြည်ဘလောက်ကောင်းနဲ့မကောင်းဘူးဆိုတာမိမိတို့သိလားဆိုရင်မသိဘူးအဲ့တော့ဒီလိုကောင်းနဲ့မကောင်းဘူးဆိုတာနတ်ပြည်ကိုဘုရားဟောရပြောတော့တကယ်လို့များမှတ်လိုက်မယ်ဆိုရင်တော့နတ်ပြည်ကဘာဖြစ်သွားလဲကောင်းတဲ့စရာဖြစ်အဲ့ဒါလို့ကောင်းတဲ့ဆိုတဲ့သတ်မှတ်ချက်ကဘယ်အနေလာလဲအမတ်တင်ညာဖြစ်ရနေလားကာမတုခတဲ့ဒါဒီဟာသိကောင်းတာပဲပြောစရာပဲတို့အဲ့ဒါလို့ပြောစရာရေတို့စိတ်ထဲမှာခံစားနေရခြင်းဟာဘယ်အနေလာလို့လဲအမတ်တင်ညာအနေလာလို့ဒါစရာလေးတွေတွေ့တယ်ဥမာဖြင့်ဓမ္မောက်ဆိုကြပါလားဓမ္မောက်တခါမစားဘူးတဲ့ပုဂ္ဂိုလ်ဓမ္မောက်ကြီးရှေ့ချကောင်းတယ်လို့ပြောလို့ရပါဘူးမရဘူးသူကောင်းမှန်းလည်းမသိထိုးမှန်းလည်းမသိကောင်းတယ်လို့လည်းသူကဓမ္မဘုတ်တခါစားဘူးတော့ဒီရတာလေးသူကကြိုက်တယ်ပဲဆိုကြပါစို့ကြိုက်တော့မှတ်ထားတယ်မှတ်ထားတဲ့အခါမှာဒီဓမ္မဘုတ်နောက်တစ်ခါလဲတွေ့လဲတွေ့ရောသူ့အနေနဲ့ဒါဟာကောင်းတဲ့အရာပဲလို့ဘယ်ကနေဖြည့်ထွက်လာလဲအမတ်ကနေဖြည့်ထွက်ဒီတိုင်းပဲတဲ့သာသမီဇနီးမယားပြည့်စုံဥစ္စာဒီတိုင်းပဲအဲ့ဒါတွေဟာအမတ်တင်ညာနေဖြည့်ထွက်ပြီးတော့လာတာဒါလေးတွေကိုကမှတ်ထားတာဒါကငါဇနီးပဲဒါကငါသားပဲဒါကငါမယားပဲဒါငါပြည်ကြီးငါဥစ္စာပဲဆိုပြီးတော့အဲ့ဒါလို့မှတ်ထားတယ်မှတ်ထားတဲ့အတွက်ဒါတွေကတော့သိကောင်းတာပဲဆိုပြီးတော့ကိုဇနီးမယားသမီးသားမှားနေတာတော့မှကိုကအမှန်ထင်ပြီးတော့သူတို့ကအကောင်ကိုဘက်ကအဆိုးလို့ထင်တတ်ကြ။ဘာရှိရထွက်လာလဲအမတ်တင်ညာရှိရထွက်ဒေချာသတိထားပါလေအမတ်တင်ညာဒီအမတ်တင်ညာတွေကဟောဘာတွေကိုမှတ်တာလဲဆိုတော့အမည်မျိုးမျိုးပဲကိုတော့ကပြောခဲ့တဲ့အပြောလေးမျိုးကိုမှတ်ကြတာပဲရှိသဘောတရားကိုသိတာမရှိ သဘောတရားကိုသိမှုမပါဘူးအပြောလေးမျိုးပဲအမည်မျိုးမျိုးမှတ်တယ်ပုံသဏ္ဍာန်မျိုးမျိုးမှတ်တယ်သင်္ဆက်ဖြစ်စဉ်မျိုးမျိုးမှတ်တယ်အစုပေါင်းကြီးကိုမှတ်တယ်အဲ့တော့အမတ်ပညာရှိရထွက်လာရင်ကာမတုခပဲရောက်မလားမရောက်လားရောက်တယ်ကာမတုခပဲရောက်လာကောင်းတယ်မကောင်းဘူးကောင်းတဲ့ဆိုရင်ဒီဘက်ကကာမတုခပေါ့မကောင်းဘူးမကျင်နာဘူးဆိုရင်ခန္ဓာကိုယ်ပင်မဆင်းရဲမဲ့စိတ်တွေမြတ်သွားမဲ့ခန္ဓာကိုယ်တွန့်သွားမဲ့ဆိုရင်ဟိုဘက်ကအတ္တကိလမထအဲဒီတော့အတ္တကိလမထပဲကူးပြန်တော့လည်းပဲမကောင်းဘူးရဲ့လို့ဆုံးဖြတ်ချက်ချခြင်းဟာဘယ်ကနေလာလဲဆိုတော့အမတ်တင်ညာရှိရနေထွက်လာတာပဲခုနပြောတယ်ကိုယ်နဲ့သက်ဆိုင်တဲ့အရာတွေကိုယ်စည်းစိမ်ခံပက်တွေကြတော့ကိုယ်သုံးဆောင်ရတဲ့အရာတွေကြတော့ကောင်းတယ်ဆိုးဆိုးမဆိုးဆိုးဆိုးကောင်းတာအကောင်းရဲ့လို့မှတ်တယ်၊တင်ညာမှတ်တာ။အမတ်တင်ညာရှေ့ရထွက်တယ်။စိတ်ကိုလက်။ကိုယ်နဲ့မတည့်တဲ့အပိုင်းကြတော့မကောင်းဘူးဆိုပြီးတော့ခန္ဓာကိုယ်ကကိုယ်ရောတွန့်၊ကိုယ်ရောစိတ်ကိုတွန့်။အဲဒါအတ္တကိလမထဖြစ်ဒုက္ခရောက်ခန္ဓာကိုယ်ရောစိတ်ပါ။အဲဒါလည်းဘာနေဥသိလဲဆိုတော့အမတ်တင်ညာပဲဥသိပြီးတော့ဖြစ်လာတယ်။ဒီတော့အဲ့ဒါတေချာမှတ်ပါရဲ့။မိမိတို့ဘဝမှာအကောင်းဆုံးပဲဖြစ်ဖြစ်လမ်းရိုးလမ်းမဒီနှစ်ခုလုံးကိုတင်ပေးနေတာမိမိတို့စိတ်တွေကိုလမ်းရိုးပေါ်တင်လိုက်လမ်းမပေါ်ပို့လိုက်တယ်အဲ့လိုပို့နေတာဟာအမတ်တင်ညာတွေရပဲပို့တာတဲ့အမတ်တင်ညာပဲပို့မြေကြီးမှာပြိပဒါလမ်းစဉ်ပေါ်ဖို့အတွက်အဲ့ဒီဒီဘက်ကကာမတုခပဲရောက်စေတတ်သောသဘောတရားအတ္တကိလမထပဲရောက်စေတတ်သောသဘောတရားကိုအဲ့ဒီလိုကြည့်ရအဲ့လိုကြည့်တဲ့အခါမှာအမတ်ကအသေးပဲတဲ့မှတ်ထားခြင်းဟာအသေးပဲရှိရတာဆိုရင်နောက်ကလည်းဒါပဲနောက်ထပ်ပေါ်လာလဲဒါပဲမှတ်ထားရင်သိသလားမသိဘူးလားသိတယ်အမတ်ကအသေးပဲအမတ်ကအသေးပဲအရာဝတ္ထုတစ်ခုဥပမာလူတယောက်ကိုမိမိတို့မှတ်ထားတယ်လူတယောက်ဥပမာမှတ်ထားတော့ဒီလူတယောက်ဟာလူဆိုတော့သူ့မှာစိတ်ခံစားချက်ရှိစိတ်ခံစားချက်ရှိတော့သူ့စိတ်ခံစားချက်ဟာတခါတရံကောင်းတဲ့ခံစားချက်ကောင်းတဲ့စိတ်ဓာတ်တွေဖြစ်ပေါ်ရင်လူကောင်းမှာအတခါတရံဆိုးတဲ့စိတ်ဖြစ်ပေါ်ရင်လူဆိုးပဲဒေါသထွက်လာရင်လူဆိုးလောဘဖြစ်လာရင်လူဆိုးပေါ့လောဘဒေါသတွေငြိမ်ကြီးမေတ္တာကရုဏာပညာတွေဖြစ်လာရင်လူကောင်းဒါပေမဲ့ကိုကဒီလူကိုမြုံနဲ့တစ်ခါတည်းတွေ့လိုက်တဲ့အခါပေါ့ပရမအုံဆုံးတွေ့တယ်ပဲဆိုကြပါစို့လူတူပြတွေ့တဲ့အခါမှာသူဒေါသထွက်နေတဲ့အချိန်နဲ့ကိုကသွားတွေ့ဒါဆဲဆိုလက်တီလက်မောင်းတန်းတာသွားတွေ့ရိုက်ပုံတက်ပြတ်နာသွားတွေ့မှတ်ထားလိုက်တဲ့အစိတ်ကဟာဒီကောင်းလူဆိုးဘလို့မှတ်လိုက်လဲလူဆိုးလို့မှတ်လိုက်မှတ်လိုက်တယ်နောက်တစ်ခါပြန်တွေ့လဲပဲအဲ့ဒီလူကိုဘလို့မှတ်လိုက်လူတို့သူ့မှာဒေါသတော့မထွက်တော့နောက်တစ်ခါပြန်တွေ့တဲ့အခါလောဘလည်းမဖြစ်တော့ခုနလိုတူရဲ့ချိန်မောင်းဆဲဆိုနာလည်းမဖြစ်တော့အဲ့ဒီအချိန်ကမှ तू ကလူကောင်းပဲကောင်းနေတဲ့အချိန်ဒါပေမဲ့မိမိကမှတ်ထားတယ်တဲ့အမှတ်တင်ညာဘယ်လိုမှတ်ထားလဲလူဆိုးတဲ့အဲ့ဒါလားအမှတ်တင်ညာဟာအသေးပဲတစ်ခါမှတ်ထားရင်နောက်မပြောင်းတော့တစ်ခါမှတ်ထားရင်ပြောင်းလဲမှုဖြစ်ရလားမဖြစ်ဘူးဒါမှမဟုတ်အမှတ်တင်ညာမိမိတို့မှတ်တယ်တဲ့မိမိတို့အိုးအိမ်တိုက်တာစီးစိမ်ငွေငွေသားသမီးဇနီးများအကုန်မှတ်တာမှတ်ထားတာမှအသေးမှတ်ထားတာဒါငါပြည်စီငါဥစ္စာအဲ့ဒါလို့အသေးမှတ်ထားတဲ့အခါမှာလည်းပဲလောကခေါ်ပြောရပဲမှတ်ခုနအမည်မျိုးမျိုးနဲ့မှတ်တယ်ပုံသဏ္ဍာန်မျိုးမျိုးနဲ့မှတ်တယ်စင်ဆက်ဖြစ်စဉ်အနေနဲ့မှတ်တယ်အစုပေါ့အပေါင်းအနေနဲ့မှတ်တာသူတို့ကလှည့်စားတဲ့အတိုင်းကိုကမှတ်ထားတယ်မှတ်ထားတော့အသိစိတ်မှထွက်ပေါ်လာရင်အဲ့ဒီအမှတ်အတိုင်းပဲထွက်တယ်မှတ်ထားတဲ့အတိုင်းပဲအတိအထွက်တယ်မိမိတို့အစိတ်ကမှတ်ထားတဲ့အတိုင်းပဲသိဒီတော့ဟိုးငယ်စဉ်တောင်ကြီးကလေးဘဝကနေယခုအချိန်ထိအောင်မိမိတို့မှတ်ထားတဲ့အတိတွေဒီကာမတုခဖြစ်ခြင်းဖြစ်မယ်အတ္တကိလမထဖြစ်ခြင်းဖြစ်ကိုယ်ကမှာကိုယ်စိတ်နှစ်ပါးစိတ်ရောကိုယ်ပါပင်မရတဲ့ဒါပေမဲ့ချမ်းသာဒုက္ခအနေနဲ့ဆိုရင်ကာမတုခကိုယ်ရောစိတ်ပါပင်မနဲ့ဒုက္ခရောက်တဲ့အပိုင်းဆိုရင်အတ္တကိလမထအဲ့ဒီနှစ်ပိုင်းနဲ့ပဲအမတ်တင်ညာတွေကနေဦးစီးပြီးထုတ်ပေါ်ပြီးဒီတိုင်းပဲခံစားနေရဖြစ်နေကြအဲ့ဒီလိုဖြစ်နေတဲ့အခါကျတော့လမ်းရိုးကြီးကလည်းပဲမထွက်နိုင်လမ်းမကလည်းပဲမလွတ်နိုင်လမ်းရိုးပေါ်မှာပဲရှောက်ပြီးရင်ရှောက်လမ်းရိုးပေါ်နေတစ်ခါထွက်သွားပြန်တော့လည်းလမ်းမပေါ်ရောက်ပြီးရင်ရောက်ဒီတိုင်းပဲသွားနေကြလမ်းမှန်တက်တက်သားသားလွတ်လွတ်လပ်လပ်အေးအေးချမ်းချမ်းတစ်ခါမှမရှိဒီတော့အဲ့လိုလမ်းရိုးလမ်းမနှစ်ခုအမတ်တင်ညာရှိကထွက်ပြီးတည်နေခြင်းဟာဟိုတွေကလည်းဒီလိုတည်အခုလည်းဒီလိုတည်နောင်လည်းပဲဒီလိုတည်နေဟုတ်မှဖြစ်တဲ့အတွက်ဒီတည်ဟာအတိထူးသလားမထူးလားမထူးဘူးတဲ့အတိမထူးတဲ့အတွက်ကြောင့်မြေကြီးမှာပဋိပဒါပေါ်ရောက်လာဆိုရင်မရောက် မြေစီမှာပရိပဒါမှာအဘိညာယအတိထူးတယ်တဲ့ရှေ့အတိနဲ့မတူဘူးတဲ့အဘိညာယဆိုတဲ့သကလုံပြောခဲ့ပြီးပြီမဟုတ်လားပြီးခဲ့တဲ့အချိန်တုန်းကပြောခဲ့တယ်အဘိညာယအတိထူးတယ်တဲ့ဘလို့တိထူးတာလဲတဲ့ဒီလံရောဆိုတဲ့ရှေ့ရရိုးရဆင်းလာတိတာတွေအဲ့ဒီလိုလဲတိတယ်အဲ့ဒီတည်းပို့ပြီးလဲတိအတိထူးတယ်တဲ့ဒါအဲ့တော့အဘိညာယအတိထူးတယ်ဆိုတဲ့သဘောမှာဒါတော်တော်ရေးကြည့်တယ်အတိထူးတာကခုနကတည်းကပြောခဲ့တဲ့အမတ်ပညာနဲ့သွားနေရင်အတိထူးပါမလားမထူးဘူးမှတ်ထားတာအသေးပဲမှတ်ထားတာအသေးမှတ်ထားတော့တစ်ခါလာလဲဒါတစ်ခါလာလဲဒါပဲဆိုတော့ထူးရလားမထူးဘူးတဲ့ဒါတိကျသတိထားကိုကိုကိုအမြဲတမ်းဝေဖန်ဖို့မြင်တဲ့နေရာကြားတဲ့နေရာစားတဲ့နေရာသွားတဲ့နေရာအတိရေတွားသွားနဲ့ပေါ်မယ်အဲ့ဒါလို့သိတဲ့အခါမှာစိတ်တရားသိတဲ့အခါမှာမှတ်လို့သိတာလားမှတ်ထားတဲ့အတိုင်းသိသလားမှတ်ထားတဲ့အတိုင်းသိရင်အသေးပဲမရတဲ့အတိုင်းဒီရင်အသေးပဲအဘိညာယအတိတူမဟုတ်ထူးတဲ့အတိမဟုတ်ဘူးရိုးရိုးတိပဲလမ်းရိုးပေါ်ရောက်ရင်ရောက်မယ်လမ်းမပေါ်ရောက်ရင်ရောက်ဒီနှစ်ခုကပြေးမလို့ဘူးအဲ့ဒီတိုင်းပဲသွားနေတယ်ဒါပြီးတော့ဘိညာယအတိတူနဲ့ပတ်သက်ပြီးတော့ဘုဒ္ဓဖြစ်ပေါ့သောတာပန်တဂရကံအနာဂံယဟန္တာပုဂ္ဂိုလ်များအဲ့ဒါလို့သောတာပန်တဂရကံအနာဂံယဟန္တာပုဂ္ဂိုလ်များကြတော့အဘိညာယဆိုတဲ့သင်နဲ့ပါဒလားမပေါ့ဘူးလားအတိတူတယ်တဲ့အတိတူတော့သူတို့ကိုသူတို့ရဲ့ဂုံပုဂ္ဂိုလ်အသေးချာတာမှတ်တာအတိထူးတဲ့ပုဂ္ဂိုလ်များဘယ်လိုမှတ်မလဲအတိထူးတဲ့ပုဂ္ဂိုလ်များဒါဘာပြောချင်တာလဲဆိုတော့အခုမိမိတို့ကာမတုခအဆုံးဘက်ကတိတ်ပြောစရာမရှိဘူးအတ္တကိလမထအဆုံးဘက်ကိုတရားအားထုတ်တဲ့ပုဂ္ဂိုလ်တွေအတ္တကိလမထအဆုံးဘက်ရောက်တဲ့အခါမှာတချို့ကသူတို့တရားမရဘဲနဲ့ရတယ်လို့ထင်တတ်တာရှိတချို့တရားထိုင်တဲ့အခါမှာတခါတည်းအများကြီးပါလေဖြစ်တာဖြစ်ပုံနေဆန်းကျဲအလင်းရောင်တွေတွေ့ရတာတို့အနာကိုကြီးလုံနေတာတို့စိတ်တွေကတခုတည်းမှပဲပေါ့အနာကိုသွေးတွေကြီးလာလဲသွေးတွေတစ်ဖက်ဖက်တုံနေတာခုံနေတာအနာကိုလှုပ်ရှားနေတာနောက်တစ်ခါကိုအာယုံပြုတ်လိုက်ရင်ပြုတ်လိုက်တဲ့အရာပဲအဲ့ဒီပုံမှာပဲစိတ်ကရောက်တည့်ရက်လည်းမမေ့နေ့ရက်လည်းမမေ့အဲ့ဒီလိုဖြစ်ပေါ်နေတာအရောင်လေးနေတွေ့တာငိုချင်းကြီးချင်းနေဖြစ်တာအဲ့ဒီလိုဖြစ်တာဟာတဲ့အဖြစ်ထူးတာလားအတိထူးတာလားဆိုရင်အဖြစ်ထူးတာအဖြစ်ထူးတာတဲ့ခန္ဓာကိုယ်ရိုးရိုးဖြစ်စင်ရနေပြီးတော့တခါတဲ့ခန္ဓာကိုယ်ကြီးတလဆတုံနေတယ်တခါနေကြတော့အလင်းရောင်ကြီးတွေ့နေရအလင်းရောင်ကြီးတွေ့နေရဖြစ်တာထူးဆန်းသလားမဆန်းဘူးလားဆန်းတချို့ရိတ်တာတွေသွားကြည့်ရင်တွေ့ရလေနွားဖြစ်တဲ့လူဖြစ်ဟာဖြစ်တဲ့လူဖြစ်မွေဖြစ်တဲ့လူဖြစ်နေအဲ့ဒါမျိုးတွေဝီဒီယိုတိုက်ခွေတွေထဲမှာပြရတယ်လို့ပြောတယ်ပြေဘူးလားတော့မပြောတာအဲ့ဒါအတိထူးတာလားအဖြစ်ထူးတာလားအဖြစ်ထူးတာအဖြစ်ထူးရင်အဘိညာယဇင်းထဲမှာမပါဘူးဘုရားဟောတတ်တာဘိညာယပဲပြစ်တာထူးတာမပါဘူးပြီးတာထူးတာပဲပါအတိထူးဖို့ရေးကြည့်တယ်ကွာတဲ့အတိထူးရင်မြည်ပြီးမှပြိပဒအဖြစ်ထူးတာကတော့ဒီလိုဖြစ်မှာမဟုတ်ပါဘူးစိတ်ကဆန်းကျဲတော့လူလည်းပဲဆန်းကျဲတာပဲစိတ်ကဆန်းကျဲတော့လူလည်းပဲဆန်းကျဲတာအဖြစ်ထူးတာကတော့ဘာမှဘယူဆိုင်ကြအကြောင်းမရှိအခုဒီမှာကာနေတဲ့ကောင်နေရိုးရိုးကနေပြီးတော့သူတို့လက်တွေထောက်တွေကိုေးကောက်အဖြစ်ထူးသလားမထူးဘူးလားထူးတယ်ထူးတာမှတခါတည်းကင်းမီကောက်ထောင်တဲ့ကောင်ထောင်ရုံမသာပုလို့ပက်လက်လန်တဲ့ကောင်လန်အဖြစ်ထူးသလားမထူးဘူးလားရိုးရိုးသွားနေတဲ့တဲ့သွားနေသောက်သူသွားဒါအဖြစ်ထူးလားအဖြစ်ထူးတာဘာမှဆန်းကျဲတာမဟုတ်ဘူးကိုယ်ကလည်းဖြစ်ထူးခြင်းသူ့အောင်လုပ်ရတယ်ကိုယ်စိတ်ဆန်းကျဲတဲ့လျောက်စိတ်ကဖြည့်ခြင်းသလောက်ခန္ဓာကိုယ်ကလိုက်ဖြစ်လို့ရဒါကြောင့်မလို့စိတ်ဖြစ်တိုင်းလိုက်ဖြစ်ပြီးတော့အဖြစ်ထူးသွားရင်အဲ့ဒါတရားရတဲ့အထက်မပေါ့မြည်စီမလမ်းကြောင်းပေါ်မှာမရှိဘူးတဲ့မြည်စီမပရိပဒါအကျင့်မဟုတ်ဘူးတဲ့တချို့ကအဲ့လိုအဖြစ်ထူးတာကိုသဘောကျနေကြတယ်ညလေတခါတည်းဆရာတော်ကြီးရဲ့တချို့တရားထုတ်တယ်တရားလောက်ကျမ်းမြင်နဲ့လွတ်နေတယ်ဒါအတိထူးတာလားအဖြစ်ထူးတာအဖြစ်ထူးတာအကောင်းကြီးကဇံပြန်တဲ့အတိထူးတာမဟုတ်အဖြစ်ထူးတာအဖြစ်ထူးတာကတော့စိတ်ဇံဘိညာဉ်ကဆိုတာရှိဇံဘိညာဉ်ကမှာအဲ့ဒါလို့ဇံရတဲ့ပုံစံတွေဆိုရင်ထူးထူးဆန်းဆန်းဖြစ်အောင်လုပ်လို့ရထူးထူးဆန်းဆန်းဖြစ်အောင်လုပ်လို့ရဇံဘိညာဉ်ရတာဒါဘုန်းကြီးယဟန်တွေမှရတာမဟုတ်ဘူးဒါမှပုံစံတွေလည်းပဲရတာအများကြီးရှိနောက်ဆုံးနိုင်ငံခြားတိုင်းမိကြီးကယောဂဆိုတဲ့ကျင့်စဉ်တွေကျင့်ပြီးတော့အဲ့ဒါလိုအကြမ်းမြင်လို့ဘာလို့စသည်ဖြင့်အဲ့ဒါလိုရနေတာတွေလည်းရှိ နှုတ်နဲ့ခင်းနေပြန်အောင်လုပ်လို့ရတယ်အခုမျက်လက်စရာတွေပေါ့မျိုးမျိုးလုပ်ပြနေသလိုအဲ့ဒီလိုအဖြစ်ထူးအောင်လုပ်လို့ရအဲ့ဒီအဖြစ်ထူးတာဒီတဲ့မြေကြီးမှာပရိပဒါအရေးသေးတဲ့မှာတစ်ချက်မှမပေါ့မြေကြီးမှာပရိပဒါမှာတက္ကုကရဏီညာနာကရဏီဥပသမာယအဘိညာယအဲ့ဒီအဘိညာယလေးတာကိုင်တာအဘိညာယကဒါတော်တော်အရေးကြီးတယ်ဘုရားယဟနာပုဂ္ဂိုလ်များဒီဘိညာယသင်နေပါတယ်အတိထူးတဲ့ပုဂ္ဂိုလ်များလေအဖြစ်ထူးတာမဟုတ်ဘူးသူလည်းပဲသွားနေစားနေလာနေတာပဲစားနေသွားနေတယ်တဲ့ဘာမှမထူးဆန်းတခါတည်းဘုရားဖြစ်သွားလို့ကွာတတ်တတ်လူကြီးစားပါတယ်ရေတွေသေးတွေပဲနော်ရေပဲတတ်တတ်ရေကြီးပဲတောက်ပါတယ်ဒီလိုသွားတာရှိလားဆိုတော့မရှိပါဘူးဘုရားကအဖြစ်ထူးတာဘာမှမရှိဘူးအဲဒါပေမဲ့အကြောင်းကြိုးအားလျော်စွာအချိန်နေရရရသူပြတဲ့ပြထိုက်တဲ့အစွမ်းစပြရတဲ့ဒီနေခါမျိုးရှိအဲ့ဒီလိုခါမျိုးကဒါအဖြစ်ထူးတယ်လို့တော့ပြောလို့ရဒါပေမဲ့ဒါဟာအမြဲတမ်းမဟုတ်ဘူးတဲ့အကြောင်းရှိမှဖြစ်တဲ့အရာအမြဲတမ်းဖြစ်နေတာတော့ဗာလေအသိထူးမှုဘုရားဟာဟိုဘုရားဖြစ်တယ်ကအသိဉာဏ်တာမန်ထက်ပို့ပြီးတော့သိအကုန်လုံးကိုသိတယ်တပည့်ညုတ်တာအဲ့ဒါတော့သိတဲ့အတွက်သူဒီကဘာလို့ခေါ်မလဲအတိထူးတဲ့ပုဂ္ဂိုလ်အဖြစ်ထူးတာကတော့အကြောင်းကျိုးအားလျော်စွာတခါတည်းရန်ထူးအောင်လုပ်ပြထူးအောင်လုပ်ပြသူကလုံးနိုင်တဲ့သွန်လေရှိအဲဒါမလို့လုံးပြတဲ့အခါမျိုးတော့ရှိတယ်တဲ့ဘုရားယဟနာပုဂ္ဂိုလ်တိုင်းဟာအတိထူးတဲ့ပုဂ္ဂိုလ်တွေကြီးပဲတဲ့အဖြစ်ထူးတဲ့ပုဂ္ဂိုလ်သင်နေပါလားဆိုတော့မပါဘူးဇံဘိညာဉ်တကောရရှိထားတဲ့ယဟနာပုဂ္ဂိုလ်များတော့အဖြစ်ထူးတာလေးတွေပါလေတခါလေးလုံးပြတတ်ဒါကလည်းပဲအနှစ်သာရအနေနဲ့မဟုတ်ပါဘူး။ဒါတိတော့ဒါလည်းပုတ္တပြည့်မှတ်ပေါ့။အတိထူးတဲ့ပုဂ္ဂိုလ်တွေဟာရှေ့ရိုးဆွဲအစဉ်လာတိုင်းမှတ်နေမယ်ဆိုရင်အမတ်ကအသေးပဲတဲ့။ထူးပါမလား။မထူးဘူး။အဲ့ဒါသဘောပေါက်ဖို့အရေးကြီး။အမတ်ကအသေးပဲတဲ့။ဒါကြောင့်မလို့ဓမ္မကမ္မဒုက္ခဒီမှတ်ပြီးတော့တခါတည်းဆွဲထားတယ်။အဲ့ဒါနဲ့ပတ်သက်ပြီးအောက်မှာစကလုံးထိုက်ရင်မရှိတာကိုမှတ်ပြီးဆွဲတယ်ဆိုပြီးကာမတုခသဘောတရားမှာမရှိတဲ့အရာကိုမှတ်ပြီးတော့ဆွဲအတ္တကိလမရသဘောတရားမှာလည်းဒီတိုင်းပဲလားမရှိတဲ့အရာကိုမှတ်ပြီးဆွဲမရှိတဲ့အရာဘာတွေလဲဆိုတော့အပြောတရားတခုမှရှိတာမဟုတ်အပြောမရှိတာကိုအရှိတကယ်လောက်ကြအပြောမရှိတာကိုအဲ့ဒီအပြောကိုမှတ်ထားပြီးတော့စိတ်ထဲမှာတရားသေးဆွဲထားတယ်အဲ့ဒီဝါဒဒီကာမတုခဖြစ်ခြင်းဖြစ်မယ်အတ္တကိလမရဖြစ်ခြင်းဖြစ်နှစ်ခုကတော့တစ်ခုခုပြေးနေမှာပဲအဲတော့မိမိတို့မရှိတဲ့အရာကိုမှတ်ပြီးတော့စွဲနေသမျှကတော့အစွန်းတစ်ဖက်ပေါ်မှာတင်နေလဲရုံပဲအသေးပဲတဲ့အဲ့ဒီပုံကအရှင်မဟုတ်တရားမေ့တာနဲ့တရားမသိတာလမ်းရိုးနဲ့လမ်းမဒီနှစ်ခုကနေလုံးဝမလွတ်မြောက်နိုင်အဲတော့မြတ်စွာဘုရားရဲ့ဒီဓမ္မစကြာတရားတော်ဟာအလွန်တရားမှကောင်းပါတယ်မထုံဖော်နိုင်ရလို့လားထုံဖော်တဲ့အပိုင်းမှာလည်းပဲအနေချင်းများပဲထုတ်ဖို့နိုင်ရအဲ့ဒီလိုဖြစ်နေတဲ့အခါကျတော့ဒီတရားကောင်းခွက်ကိုမသိကြကောင်းခွက်မသိတော့ဒီတရားရတာကိုမိမိတို့မရရှိအခုကြည့်ပါတဲ့အခုကာမတုခအစွန်းမှာမရှိတာကိုမှတ်ပြီးတော့စွဲနေကြမရတို့တားတို့ဆိုတာရှိသလားဆိုရင်မရှိဘူးအပြောအနေနဲ့တော့ရှိတယ်သဘောအနေနဲ့မရှိမှတ်တာကတော့မိမိတို့တရားသေးကိုမှတ်ထားတယ်မနေ့ကလည်းဒီတိုင်းမှတ်တယ်ဒီနေ့လည်းဒီတိုင်းမှတ်တယ်နောက်ပါလည်းဒီတိုင်းမှတ်အောင်ပါပဲအဲ့လိုအသေးမှတ်တဲ့အတွက်စိတ်ထဲမှာစွဲနေသလားမစွဲနေစွဲနေကိုယ့်ကိုယ်ကိုလည်းငါလုံးမှတ်တာကိုယ်နာမည်လေးတိုက်အဲ့ဒီနာမည်လေးကိုတသသားနဲ့တခါတည်းနာမည်လေးကိုင်ပြောရင်မကြိုက်ဘူးအဲ့ဒီနာမည်နောက်မှာပါလာတဲ့ဂုံနုပွဲသူတွေလာကြည့်ရင်လည်းပဲမကြိုက်ကြဘူးတရားသေးမှတ်တာစွဲနေကြတကယ်ရှိသလားဆိုတော့ဒါရှိတာမဟုတ်အပြောပဲအပြောအနေနဲ့ပဲရှိတာသဘောတရားအနေနဲ့တော့တကယ်ရှိတာတကယ်မရှိတဲ့အရာမလို့သူ့ကိုမရှိဘူးလို့ပဲသဘောထားမရှိတာကိုမှတ်ပြီးတော့စွဲကြမရှိတာကိုမှတ်ပြီးစွဲတဲ့အခါကျတော့ကိုယ်နဲ့ပတ်သက်တဲ့ကောင်းဘက်ကလေးတွေလာရင်ကာမတုခဘက်ကဝမ်းသာတယ်ပျော်တယ်တင်ညာနေပြီးတော့စိတ်ကိုဦးစီးပြီးတော့ကိုယ်နဲ့ပတ်သက်တဲ့မကောင်းတဲ့အခြေအနေရနဲ့ကြုံလာရင်မရှိပဲမရှိတဲ့အရာကိုမှတ်ပြီးစွဲထားတော့ခုနအားဓာရီနဲ့ပတ်သက်ပြီးတော့ပြောလာထိုးလာရင်ကိုယ်စိတ်ထဲကမြက်ခနဲ့ခံစားခန္ဓာကိုယ်ကတွန့်သွားရင်အတ္တကိလေသာပဲရောက်ပြီးတော့ဒုက္ခရောက်ဒီတိုင်းပဲသွားနေကြအဲ့ဒါကိုပါဠိလိုဒီဘက်ကသကလုံးနေနဲ့ပြောရင်လောကဓာတ်ဖြစ်ပါဘူးလောကဓာတ်ဖြစ်ပါဘော အကောင်းဘက်က၄ပါအဆိုးဘက်က၄ပါအဲ့ဒါနဲ့တတ်မှတ်ရင်လည်းအတူတူပဲရောက်တဲ့၈ပါးမှာကာမတုခနဲ့ပတ်သက်လို့လလာဘရတာနဲ့အာရကိလမထမရတာမရရင်စိတ်ရောကိုယ်ဘောပင်မဆင်းရဲစိတ်ဆင်းရဲဒီဘက်ကရလာရင်တော့ဝမ်းမြောက်ဝမ်းသာရှိတယ်စိတ်ရောကိုယ်ဘောပင်မပင်မဲ့ဝမ်းမြောက်ဝမ်းသာရှိကာမတုခလလာဘပြည့်စုံဥစ္စာရတာနဲ့မရတာအချွေရံနေရှိတာနဲ့မရှိတာနောက်တခါသူတစ်ပါးဂုံတရင်ကိုယ်နာမည်ဂုံတရင်ထွက်တာနဲ့မထွက်တာနောက်ဆန္ဒဆင်းရဲပေါ့ကိုယ်ကောင်းထင်တဲ့အရာတွေကိုယ်မှာရှိတာနဲ့မရှိတာလိုက်ရမရရှုံ့ချမြောက်တာနဲမြချမ်းရံဒုက္ခဒုက္ခဆိုပြီးတော့အဲ့ဒါဒီနှစ်ခုဟာဒီလောကဓာတ်ဟာဘယ်ကနေလာလဲအမတ်ကနေပဲလာကောင်းတယ်လို့မှတ်ထားတယ်ကာမဒုက္ခပဲထိုးတယ်လို့မှတ်တယ်အတာကိလေသာပဲမှတ်ပြီးစွဲတယ်စွဲပြီးတော့ခံစားတယ်အဲ့ဒီအတိုင်းပဲသွားနေကြတကယ်ရှိသလားဆိုတော့မရှိတဲ့အရာတွေကြီးပဲအဲ့ဒါဆိုရင်တော်တော်ပေါ်သွားပြီမရှိမှုကိုမှတ်ပြီးစွဲထားခြင်းအပြောတွေအမတ်တင်ညာရှိရထွက်ပြီးတော့စိတ်ကိုချေလှယ်ပြီးတော့ကောင်းခွက်ထင်ကြခဲအဲ့တော့မြေကြီးမှာပြိပ္ပာလမ်းစဉ်မှာကြီးလိုက်တဲ့အခါကျတော့အတိရှိရနေထွက်လာရဲ့ဒီဘက်ကအမတ်ကနေရှိရထွက်တော့သူကဘာရှိရထွက်လဲအတိရှိရထွက်အတိရှိရထွက်အတိရှိရထွက်တော့အတိဟာအရှင်ပဲအခုလူတယောက်ကအခုနေရှိတော့အခုနေတိအသာပြည့်တဲ့လူတယောက်ပေါ့အခုနေကြည့်အခုနေတိတော့ကြတော့အဲ့ဒီလူကနေဘူးတဲ့သွားအသာမဲသွားနောက်တစ်ခါပြန်ကြည့်နောက်တစ်ခါပြန်တိတော့ဖြူသလားမဲသလားမဲတယ်တိရတော့ပထမတစ်ခါကြည့်တော့ဒီကောင်ဖြူတယ်လို့တိနောက်တစ်ခါပြန်ကြည့်တဲ့အခါကျတော့မဲတယ်လို့တိအတိဟာတူသေးလားရှေ့တိနဲ့နောက်တိအရှင်သူကတစ်ခါကြည့်တစ်ခါတိတစ်ခါကြည့်သတိထားရင်တစ်ခါတိသလားမတိဘူးလားတိတယ်အရှင်ပဲဒါမှမဟုတ်လူတွေဟာမင်းပိန်သွားတယ်ဝလာတယ်ပြောသလားမပြောဘူးလားတိတာကိုစိတ်ကနေကြည့်ပြီးတော့တိအာဒကလေးကြတော့ပြောတယ်ဟာတခါသားပြူတာကမဲဝါတယ်ကွာညိုဝါတယ်ကွာဒီလိုပြောသလားမပြောဘူးလားပြောတယ်အတိရတော့အသေးလားအရှင်လားအတိကိုအတိတိုင်းထားရင်အရှင်ပဲအတိကိုဒီတခါတိဒီတခါပဲနောက်တခါတိနောက်တခါအရှင်သူကရှေ့ကမှတ်ထားတာနဲ့ရှေ့ကမှတ်တာနဲ့နောက်ကမှတ်တာနဲ့မှတ်တာကတော့အသေးပဲမှတ်တာတိတာကြတော့အရှင်တခါတိရင်တခါရှေ့တိနဲ့နောက်တိတူသလားဆိုတော့မတူကိုယ့်ရဲ့စိတ်ကပြောင်းတယ်လို့သူတစ်ပါးရဲ့ပုံသဏ္ဍာန်ကြီးကလည်းအကုန်ပြောင်းတယ်အကုန်ပြောင်းတော့တခါတိရင်တခါပြောင်းသွားတာနောက်တစ်ခါတိတော့ရှေ့ရအတိနဲ့တူလားဆိုတော့မတူတော့အတိရှေ့ရထွက်လာရင်တော့အဲ့ဒါလို့ပြောင်းလဲနေတာကိုတွေ့ရလိမ့်အမတ်ရှေ့ရလာရင်တော့ပြောင်းမှာမပြောင်းဘူးဒါသမီးမှတ်ထားတယ်ငါသာငါသမီးတခါလာလဲငါသာငါသမီးပဲမျက်စိနဲ့မြင်လိုက်တာနဲ့ဒါသမီးလို့မှတ်တာနဲ့တပြိုင်နဲ့အဲ့ဒီအမတ်ရှေ့ရထွက်ရင်အသေးပဲမပြောင်းဒီတိုင်းပဲကလေးလေးကငယ်ရာနေကြီးလာအသက်20 30ရောက်ပြီမဲ့ကိုယ်ကစိတ်ကကလေးပဲထင်တယ်အမတ်ကမပြောင်းတော်တော်နဲ့မပြောင်းအမတ်ကရောက်လို့လည်းမရောက်အမတ်ကတကယ်စီမှတ်ထားတာအသည့်အနေနဲ့ဒါကြည့်ပါတဲ့အသည့်ဉာဏ်လေးရှေ့ရထုတ်ကြည့်သိတဲ့သဘောအနေနဲ့ထုတ်ကြည့်ဒီနေ့သိတာနဲ့ဒီနေ့ကြည့်လို့ဒီနေ့သိတာနဲ့နောက်နေ့ကြည့်လို့နောက်နေ့သိတာတူပါမလားမတူစားတဲ့နေရာသွားတဲ့နေရာအစားတောက်ကြည့်သမင်းဟင်းနေဒီနေ့စားတဲ့သမင်းဟင်းနောက်နေ့စားတဲ့သမင်းဟင်းသတိထားပြီးတော့သိကြည့်ရှေ့ဒီနေ့စားတဲ့အသည့်နဲ့ဒီသမင်းဟင်းနဲ့နောက်နေ့စားတဲ့သမင်းဟင်းအသည့်ဟာတူသေးလားမတူအမတ်ကတော့အတူတူပဲသမင်းစားတယ်လို့မှတ်ထားရင်ဒီနေ့လည်းသမင်းပဲနောက်နေ့လည်းပါပဲသမင်းပဲအဲ့ဒီအတိုင်းပဲသူကလမ်းရိုးလမ်းဟောင်းကြီးမှာအမတ်တင်ညာလာပြီးတော့ဒီနေ့ဒါဆိုလို့နောက်နေ့ဒါပဲထင်နေတာမဟုတ်ဘူးတဲ့အတိအနေနဲ့ကြည့်ရင်တော့ဒီနေ့သမင်းရဒီနေ့သမင်းတတ်တာဒီနေ့ချက်ပြီးဒီနေ့စားလို့ဂုံးပြီးနောက်နေ့သမင်းရနောက်နေ့ချက်လို့နောက်နေ့တိတဲ့သမင်းရအတိအတိကြတော့အသေးဟုတ်သေးရဲ့လား
မ
ဟုတ်တော့အရှင်တဲ့အရှင်ဆိုတော့အတိမှာသေချာကြည့်ရင်ရှိတာကိုသွားတွေ့ရှိတယ်ရှိတဲ့အရာကိုတိယုံများပဲမစွဲဘူးဆိုတဲ့သဘောတရားပေါ်လာလိမ့်ရှိတာကိုရှိမှတိတယ်ตีပြီးတော့ตีုံများပဲမซวยบาဖြစ်လို့လဲတဲ့အခုမျက်စိရနေတစ်ခါကြည့်တစ်ခါတီးဒီဘောကြီးကြည့်လိုက်တစ်ခါကြည့်တစ်ခါတီးတစ်ခါကြည့်တစ်ခါတီးနောက်တစ်ခါမျက်စိလွှဲလိုက်တယ်နောက်တစ်ခါပြန်ကြည့်နောက်တစ်ခါတီးရှေ့ရအတိတွေရှိသေးလားမရှိတော့နောက်ကအတိအသည့်အသည့်ဆိုတော့ရှေ့ရအတိကိုซွဲထားတာရှိလား
မရှိတော့
မှတ်ထားရင်တော့ซွဲနေလိမ့် သိယုံများပဲသိလိုက်တယ်ဆိုရင်ဆွဲပါမလ
ား
မဆွဲအမှန်တကယ်ကလည်းမျက်စိနဲ့ကြည့်တခါသိယုံများနဲ့ပျောက်သွားတာနောက်တစ်ခါကြည့်သိယုံများနဲ့ပျောက်သွားတယ်လူတယောက်ကိုသေးချာကြည့်လူတယောက်ခုဒီမှာအချင်းချင်းပဲကြည့်ကြည့်တော့ကိုကဒီတခါကြည့်သူကဒီကပထမတခါကြည့်ခေါင်းလုံးနေမယ်နောက်တစ်ခါကြည့်ခေါင်းမော့နေမယ်တူသေးလားမတူဘူးမှတ်ထားရင်တော့အာဒါဒီလူပဲလို့မှတ်ထားရင်တော့အမီနဲ့မှတ်ထားရင်တော့အတူတူပဲလို့ထင်တယ်။ဒါပေမဲ့သိရသိရပထမတခါကြည့်တော့ခေါင်းငုံနောက်တခါကြည့်တော့ခေါင်းမော့နေတယ်ဆိုတော့သိုံများပဲဆိုရင်ခေါင်းငုံနေတာလည်းမဆွဲတော့ခေါင်းမော့နေတာလည်းမဆွဲတော့။ဘာဖြစ်လို့လဲပြောင်းနေတာကိုဆွဲထားလို့လည်းမရဘူး။မှတ်ထားတာကတော့ဆွဲနေသလားမဆွဲနေဘူ
း။
ဆွဲနေတယ်တဲ့။အဲ့တော့ရှိပြီးတော့သိုံများသိရင်မဆွဲဘူး။မရှိတာကြီးကိုမှတ်ရင်တော့ဆွဲလိုက်မယ်။မရှိတာကြီးမှတ်တယ်ဆိုတာယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါဒါပဲသူပဲမရှိတာကြီးကိုမှတ်ထားရင်တော့စိတ်ကစွဲနေတယ်ရှိပြီသိုံများသိရဲ့မစွဲဘူးဖြစ်နိုင်လားတဲ့ဖြစ်နိုင်တာပေါ့အခုဦးဇင်းတို့ဟောညောင်တော့နေဒီလားလမ်းမှာလူတွေတွေ့လာတာအများကြီးမျက်စိနဲ့တည်းကြည့်တယ်တွေ့တယ်တွေ့တော့ဖြူတဲ့လူဖြူတဲ့အတိုင်းတွေ့တယ်မဲတဲ့လူမဲတဲ့အတိုင်းပေါ့အကုန်တွေ့ရဲ့ဒီစိုက်ကသမားတွေ့ရဲ့ကာသမားလည်းတွေ့တာပဲအလုံးတိုင်သွားလုံနေတဲ့လူတွေယောက်ျားလေးလည်းတွေ့မိန်းကလေးလည်းတွေ့မျက်စိရတွေ့တော့စိတ်ကလည်းသိသိပြီးတော့သိပြီးပြီးတာပဲကွာဒီရောက်လာတယ်တရားမှမစွဲဘူးနောက်တစ်ခါပြန်တွေ့လဲမမမီအဲ့ဒါရှိတယ်ရှိတယ်သိလဲသိတယ်သိုံများပဲဖြစ်တဲ့အတွက်စွဲလ
ား
မစွဲဘူးအကယ်၍မြာကားပေါ်မှာကွာမျက်စိရတည်းကြကြည့်ပြီးစိတ်ကမှတ်ပြီးအတကုတ်ဒါတော့စိတ်သဘောကျကြကောင်းတာပဲကွာမှတ်ထားရင်နောက်တစ်ခါပြန်တွေ့ရင်အဲ့ဒီအမှတ်ကပုံပေါ်တော့အဲ့ဒီအစွဲရပုံပေါ်တော့အာဒါသူပဲဆိုပြီးတော့ပြန်ပြီးတော့သိမလားမသိဘူးသိတယ်စိတ်ကိုပြန်ချဲလဲလိုက်အခုလာတယ်ဒီတိုင်းပဲလမ်းပေါ်မှာတွေ့သမျှလူအကုန်လုံးကြည့်ကြည့်တာတွေ့တာပေါ့ရှိလဲရှိတယ်ဒီအသင်းအတန်သဘောတရားပေါ့အဲ့ဒီရှိတာတွေကိုမျက်စိနဲ့ကြည့်တော့သိတယ်သိတာသိပဲသိုံများပဲထားတယ်လေဘာရဲ့ဘာရဲ့မှတ်တာလည်းမရှိဘူးဘယ်သူဘဝလဲမေးတာမျက်နှာမရှိမမေးမမြမမမသားတဲ့အတွက်ကြောင့်စွဲလာဆိုတော့
မ
စွဲဘူးဒီတိုင်းပဲဒီမှာသင်္ဍန်းလာတက်တဲ့သူအကုန်လုံးမျက်စိပဲမြင်သိရပဲသိရှိလဲရှိနေကြရှိတာကိုသိတယ်သိပြီးတော့မှတ်ထားရင်တော့စွဲမှာပေါ့မမှတ်ထားရင်စွဲပါမလ
ား
မစွဲဘူးအခုဒီမှာလာကြအခုဘေးနာကိုထိုင်နေကြတာတရားနဲ့တရားသိနေကြတာပဲဟောရှိတာကိုသိနေကြတာပဲမြင်နေကြတာထားပြန်သွားတယ်မမှတ်ထားတဲ့ပုဂ္ဂိုလ်ကြတော့ကိုဘေးနာထိုင်တဲ့သူကိုနာမည်တောင်သိရလားမသိနောက်တစ်ခါပြန်တွေ့လည်းပဲမတ်ထားရင်တော့သိရင်သိမယ်မမတ်ထားရင်သိပါမလ
ား
မသိရှိပြီးတော့သိုံများသိလို့ရှိရင်ရှိတာကိုသိုံများသိရင်တော့မစွဲဘူးတဲ့ဒါသဘောတရားအနေနဲ့ပြောပြတာဥပမာအနေနဲ့ပြောပြတာဒီလိုဖြစ်ရဟာတကယ်ရှိသလားမရှိဘူ
း
ရှိတယ်အဲ့ဒါကိုပါဠိလိုပြောရင်ဒိဋ္ဌိဒိဋ္ဌမှတ်တယ်နဲ့မြင်ဟာမြင်ုံများထားရတယ်တဲ့မြင်ုံများထားရင်မြင်တာဟာမြင်ုံများထားဆိုတော့မြင်တဲ့အခါသိတာတန်းပေါ်တယ်သိတာကိုသိုံများထားတယ်ဆိုတဲ့သဘောပဲသိုံများထားရင်ဘာမှမရှိတော့အခုကမိမိတို့ကသိုံများမထားနိုင်ကြဘူးဘယ်သူရဲ့ပဲဝါရေးဘာလေးပဲဆိုပြီးတော့သိတဲ့ကရှေ့အောင်နေနဲ့အခုတွေ့တာအစ်စ်တွေပုံပေါ်တယ်ပုံပေါ်ပြီးမှတ်မှတ်ပြီးတော့တခါတည်းမှတ်တာမှတခါတည်းရန်ကြရင်ဟိုမမမိမှသလိုတောင်းခဲ့ရေးမှတ်တာပါလေးတယ်နာမည်လေးလိပ်စာလေးတယ်လီဖုန်းလေးအဲ့ဒါလိုရေးမှတ်ပြီးတော့အဲ့ဒါဟိုအကျိုးအကြောင်းမဆက်ဆက်ဘူးလားဆိုတော့ဆက်ဆက်ပါတယ်ကောင်းတဲ့အရာမှာဆက်ဆက်လို့ရကောင်းတဲ့အရာဒါပေမဲ့မိမိတို့ကဒါလမ်းရိုးလမ်းစဉ်နန်းဟောင်းဒီလိုသဘောရသွားရင်တော့လောကမှာလူတွေမှတ်နေခြင်းဟာလမ်းရိုးလမ်းဟောင်းလမ်းစဉ်ရသွားရင်တော့သောင်းနေရေးအတွက်ဒါပဲသူတို့မှတ်ကြဒီအတွက်ပဲတခါတည်းတယ်လီဖုန်းနံပါတ်တွေတင်းမှတ်เนาะမှတ်ပြီးတော့ပြောကြဆိုကြဒါရေးနာရေးဖြင့်အဲ့ဒါလိုတွေအကူအညီတွေတောင်းဘယ်လမ်းလဲလမ်းရိုးလမ်းဟောင်းတိုင်းပါမှတ်တာအကြီးကျယ်မှတ်ကြအဲ့တော့လောကလူသားတွေမှာသာဝနေရေးအတွက်မမအောင်လားဆိုတော့ဒါကတော့မှတ်ပေါ့မှတ်တဲ့ဆိုပေမဲ့တာမန်တော့ပဲကောင်းတယ်တဲ့နော်ဆွဲဆွဲလန်းလန်းနေနဲ့မှတ်ထားရင်တော့အဲ့ဒီကနေကာမတုခကောင်းတဲ့ရင်လေးကြားရင်ကာမတုခစိတ်ချမ်းသာမယ်မကောင်းတဲ့ရင်ကြားရင်အတ္တကိလမထစိတ်ဆင်းရဲမယ်ဒီဘက်ပဲရောက်နေမှာပဲတဲ့ဒီတဲ့ပို့ပြီးတော့အဲ့ဒီအမတ်တင်ညာတွေကပေးနိုင်လားဆိုတော့
မ
ပေးနိုင်လွတ်လပ်တဲ့လမ်းစဉ်ကိုပေးနိုင်လားဆိုတော့
မ
ပေးနိုင်ဘူးဒါသဘောပေါက်ဖို့ရည်ကြည်ရှိလဲရှိတယ်ရှိတာကိုသိုံများသိပြီးမစွဲဘူးဆိုရင
်
ဒီဒီမှာပြိပဓာဖြစ်ပြီးတော့အဲ့ဒါကြတော့ခင်ရဲ့ချမ်းသာ तू ကမပေးတော့ဒုက္ခလည်းမရောက်သေးတော့ ဝမ်းသာတဲ့အနေနဲ့စိတ်ရောကိုယ်ပါမပင်ပန်းစေတော့ဆင်းရဲတဲ့အနေနဲ့ကိုယ်ရောစိတ်ပါမပင်ပန်းစေတော့အဲဒီတော့ဒီလမ်းစဉ်တွေဟာမြေကြီးမှာပြိတ္တာလမ်းစဉ်ဟာဥပမာနဲ့ပြောမှာပဲသဘောပေါက်ဥပမာနဲ့သဘောပေါက်တယ်ဆိုတော့ဥပမာအပြင်တစ်ခုပေါ့သားတောက်တဲ့ဘိုင်းနေနဲ့တစ်ခုကြည့်သားတောက်တဲ့ဘိုင်းနေနဲ့ကြည့်တော့ဝတ်တာဟင်းဆိုကြပါမယ်ဝတ်တာဟင်းတစ်ခွက်ဝတ်တာဟင်းတစ်ခွက်နဲ့လူ3ယောက်နဲ့ကြည့်လူ2ယောက်နဲ့ဇဟန်တစ်ပါးဝတ်တာဟင်းဟာတယောက်ကြီးတယောက်ရှိဝတ်တာဟင်းသွားချသဘောကြသလားမကြဘူးလားကလာတယောက်ရှိဝတ်တာဟင်းသွားချသဘောကြသလားမကြဘူးလားမကြဘူးကြားကြည့်နော်အဲအဲ့တော့ယဟန်တန်ကတပါးရှိမှဝတ်တာဟင်းခွက်ကြီးသွားချအဲ့တော့ဒီဝတ်တာဟင်းခွက်ကြီးကိုသူတို့မျက်စိချင်းမြင်နေကြမြင်နေကြတဲ့အခါကျတော့မျက်စိမှာပရိပရာဖြစ်အောင်ဘယ်လိုလာမလဲတဲ့ကလာဝတ်တာတွေ့တော့စိတ်ဆိုးတာပေါ့အတ္တကိလမထကိုစိတ်နှပါပင်မနဲ့ထွက်ပြေးခြင်းနေဒီနာတရုပ်ကြတော့ဝတ်တာတွေ့တော့သဘောကျကာမတုခသာလို့ကောင်းတယ်စိတ်သဘောကျရှိရှိသမျှကုန်နော်ယဟန်တန်ကတပါးရှိကြတော့သူကခုနကလားနဲ့တရုပ်ကာမတုခအတ္တကိလမထအစွန်လွတ်အောင်နေရတော့နေဖို့ရန်အတွက်လည်းမြတ်စွာဘုရားကခြပြထားဘယ်လိုခြပြထားလဲဆိုတော့ဒီဝတ္တဟင်းတွေ့လို့ရှိရင်အဆင့်အနေနဲ့ပိုင်းကြတာဟိုဝတ္တဟင်းတွေ့ရင်အဆင့်အနေနဲ့ပိုင်းကြတယ်တော့မဟုတ်ပါဘူးသာဝတ်တော့ဖွယ်တွေနဲ့ပတ်သက်ပြီးတော့အဆင့်နေပိုင်းကြယဟန်တန်ကလည်းသာတော့တစ်ခုကိုတွေ့တဲ့အခါမှာအကြံမြင်အဖြစ်အာဟာရပရိကူလတင်ညာဆက်ဆုပ်ရွှန်ရှားပွဲအဖြစ်နှလုံးသွင်းပါတဲ့เนาะဒါကြီးဟာအပုပ်အသူကြီးအဖြစ်ပေါ့သားတောင်းလိုက်တဲ့အခါကျတော့ဒါပုပ်သူသွားမှာမစင်ကျင်ကြီးဖြစ်သွားဘူးအဲ့ဒါကိုတွေးပါတယ်အဲ့ဒီလိုဝတ္တဟင်းခွက်ကြီးတွေးတာနဲ့တပြိုင်နဲ့အာရိပရိကူလတင်ညာရဒါဆက်ဆုပ်ရွှန်ရှားပွဲလို့သူကမှတ်လိုက်သူကဆက်ဆုပ်ရွှန်ရှားပွဲအဖြစ်เนาะဒုမဟုတ်ဒီဝတ္တဟာခန္ဓာကိုယ်မြတ်တာဖို့အတွက်စားရတဲ့အရာပါပစ္စဝခဏဆင်ကျင်တယ်လို့ခေါ်တယ်ပစ္စဝခဏဆင်ကျင်တယ်ဆိုတာဟိုဗလာတွေကောင်းအောင်ရုပ်ချောလောက်အားရှိတဲ့အတွက်သူတစ်ပါးကိုနှိပ်ကွနိုင်အောင်ဒီလိုပုံစံမျိုးမဟုတ်ဘဲနဲ့ပရိယတိသာသနာပရိပတ်တိသာသနာထမ်းဆောင်နိုင်အောင်ဒီဟင်းကိုစားပါတယ်အဲ့ဒါလိုနှလုံးသွင်းပါတဲ့နော်အာရိပရိပလာညာနှလုံးသွင်းအတွက်မသွင်းလို့ချင်းပစ္စဝခဏဆင်ကျင်ပေါ့ဒါကြုံမတွေလည်းလူတဲ့တန်းတဲ့သူမြတ်တာပို့မြတ်တာထမြတ်တာဘွားဘွားပြီးတော့ဒီရာဟိုဒီရာဟိုစားတော့တယ်ဆိုတာကောင်းလို့လည်းမဟုတ်ဘူးမကောင်းလို့လည်းမဟုတ်ဘူးတို့အလုံးလုံးနိုင်မှုအတွက်စားပါတယ်ဒီလိုသဘောမျိုးပေါ့ဗလာတက်ဖို့ရုပ်ချောဖို့အတန်ကောင်းဖို့နော်မဟုတ်တာတွေပြန်ဖို့ဒီလိုစားတာမဟုတ်ဘူးတရားဓမ္မအားထုတ်နိုင်မှုတရားတွေဟောနိုင်မှုပြောနိုင်မှုစားပါတယ်လို့ဒီလိုနှလုံးသွင်းပါတဲ့ဒါကအပိုင်းတစ်ပိုင်းပေါ့အကျံစားပေါ့အောက်ထစ်ဆုံးမြေကြီးမှလမ်းကြောင်းပေါ်တင်ပေးတာအဲ့တော့ဒီယဟန်ဟာအဲ့ဒီလောက်နဲ့အဲ့ဒီလောက်လေးတောင်သိထားတတ်မယ်ဆိုရင်ဝတ်တာရင်တွေ့တဲ့အခါမှာအာရိပတိပလတင်ညာဟောနောက်ဆုံးဘိတ်ကိုကြည့်လိုက်တယ်ဒါမစင်ချင်းကြီးဖြစ်မဲ့အရာကြီးကောင်းတဲ့စရာလာသေးလားမလာဘူးအဲ့တော့ကောင်းတဲ့စရာမလာပေမဲ့သူသားအောင်သားမှာသားမယ်ဆိုတော့ဟိုကလားလို့ဝတ်တာပြေးထွက်ပြေးခြင်းစိတ်ပေါက်လာဆိုတော့လေမပေါက်အဲ့တော့ကာမတုခအတ္တကိလမထလွတ်သလားမလွတ်လားအာရိပတိပလတင်ညာညီးခြင်းလွတ်တယ်ဒါအကျံစားပေါ့လေဒါတရားမရသေးတဲ့တရားမသိနိုင်သေးတဲ့ပုံကိုယ်တွေတရားဟိုတရားမသိသေးတဲ့အချိန်တွေမှာမြေကြီးမှာပြိပလာပေါ့တင်တဲ့အဆင့်လောက်ပဲရှိတရားသိတဲ့ပုံကိုယ်အတွက်ကတော့ဒါနောက်ပိုင်းဆက်သွားအဲ့တော့ဒါဒီလိုသွားလဲပဲရတယ်တဲ့သို့မဟုတ်လည်းပဲဒီဝတ္တဟင်းတွေ့တဲ့အခါမှာဟိုပရိသင်္ဃာယောနိသောဗိဓဘာတံပရိသေးဝါမိဆိုပြီးတော့ဒါသားဘတော့ဖွယ်တွေကိုသင်ခြင်းပါဤเนาะသင်ညမာကြီးဆိုပြီးတော့ယောနိသောဘလို့သင်ညရလဲဆိုတော့ခုနပြောခဲ့တဲ့အတိုင်းပေါ့ဝေဒနာအဟောင်းအတိတ်တွေမဖြစ်အောင်လေထိုးလေအောင်ဖိုင်အောင်ဖိုင်နာတွေမဖြစ်အောင်အစာရင်ယောဂမဖြစ်အောင်စားရပါတယ်အနာကိုအာရင်ဗလပြည့်ဖြူဖို့စားတာမဟုတ်ပါဘူးနော်ပရိယတိသာသနာပရိပတိသာသနာကိုလုံးစရာရှိတာလုံးနိုင်အောင်လို့စားပါတယ်ဒါဆိုရင်ဝတ္တကောင်းတာဆိုတာပါသေးလားကောင်းတယ်ဆိုပြီးဒါစားတာလည်းမရှိတော့ဘူးသူစားတဲ့ဟိုဟာကိုစားခြင်းလို့စားတာမှမဟုတ်ပဲအလုံးလုံးဖို့အတွက်စားတာဆိုတာပါပြီးမြေကြီးမှလို့ခေါ်တယ်။အာမသားပဲလဲနေတာဝတ်တာမုံသလားဆိုတော့လည်းမုံ။ဝတ်တာတွေ့လို့အောင်းတဲ့အနေနဲ့ရောအတင်းပလုတ်ပလောင်စားသလားဆိုတော့လည်းမစားဘူး။စိတ်ကတွေးထားတာစိတ်ဆင်ញင်ထားတာကခုနပြောတဲ့ပိဿဝခဏာနေရဆင်ញင်တာ။အဲ့တော့အဲ့ဒီယဟန်ကြီးဝတ်တာဟင်းတွေ့တဲ့အတွက်လွတ်လည်းမပြေရဘူး။လွတ်ပြေစရာလည်းမလိုဘူး။နော်။နင်းနေတဲ့တဲ့နဲ့စားသလားဆိုတော့လည်းမဟုတ်ဘူး။ သူစားတဲ့အခါမှာတိတ်အေးချမ်းတာဘာပူလောင်မှုမှမရှိဒီဝတ္တရင်ွက်ကြီးလူများလာနိုင်လည်းပဲသူမပူဟောခုနတရုတ်ကတော့သူ့ဝတ္တရင်ွက်လူများလာနိုင်ရင်စိတ်ဆိုးမလားမဆိုးဘူးလားအဲသူတို့ကြတော့ကောင်းတယ်လို့သတ်မှတ်ထားတော့ဒီကောင်းတဲ့အရာမမျှပေးနိုင်တော့ဒါပဲစားမယ်ဆိုတာဖြစ်လာခုနယဟန်ကနှလုံးသွင်းထားနှလုံးသွင်းထားတဲ့အတွက်ကြောင့်လွတ်လပ်နေတယ်ဒါယူသွားလဲကိစ္စမရှိဘူးအများကြီးရှိနေလည်းပဲကိစ္စမရှိဘူးအများကြီးရှိလည်းပဲအများကြီးသားမယ်ဆိုတာသူမရှိဘူးကလာတယုတ်ကတော့ဝတ္တအများကြီးအများကြီးသားမယ်ဆိုတာသူကရှင်းပါပဲတဲ့ကလာတော့ဒီဝတ္တတွေ့တယ်ဟိုဟာကိုထပြီးတတ်ရှင်းနေပြီဟုတ်လားအဲ့တော့အစွန်းတစ်ဖက်ရောက်တာနဲ့လွတ်လပ်တဲ့လမ်းစဉ်ဟာရှိသလားမရှိဘူးလားရှိတယ်တဲ့စားတဲ့နေရာမှာလည်းရှိသွားတဲ့နေရာနေတဲ့နေရာအဲ့တဲ့နေရာအကုန်ရှိအကုန်ရှိပါရဲ့တဲ့ဒီသဘောတရားပိုင်းဆိုင်ရာအချက်လက်တွေကိုဟိုကရှင်းပြအောင်တွေးကြည့်ဒီအချက်လက်တွေဟိုကိုပြန်စုစည်းပြန်စုစည်းပြီးတော့ကာမတုခဆိုတာဘာတွေလဲဟိုအစပြောခဲ့တဲ့သဘောတရားတွေပြန်ပြီးတော့စီစဉ်ဝေဖန်ကြည့်ကိုကိုကိုပြန်ချိန်ထိုးကိုဖြစ်လာတဲ့အချိန်မြင်တဲ့နေရာကြားတဲ့နေရာကာမတုခဖြစ်သလားသတိလေးထားပြီးတော့ဒီအတိညာနဲ့ထောက်ကြည့်အာရဘီလမနာပဲရောက်နေပြီလားရောက်နေလွတ်လိုက်လွတ်လိုက်ဟိုဘက်လွတ်ဒီဘက်လွတ်လွတ်အဲ့ဒါလို့လွတ်ပါများလာရင်မြေစီမှာပရိပဒါဆိုတဲ့အတိညာကအတိညာနဲ့တက်လာတဲ့အချိန်နဲ့ပေါ်လာလိမ့်ဒီတော့ကာမတုခအစွန်းအာရဘီလမနာအစွန်းလွတ်တိုင်းလည်းပဲမြေကြီးမှာဖြစ်သလားဆိုတာခုနကပြောပြီးပြီကလေးတငယ်လေးတွေမဖြစ်ဘူးရဲ့မြေကြီးမှာဖြစ်ဖို့အတွက်တတ်တတ်ကျင့်ရသလားမကျင့်ရအောင်လားကျင့်ရတယ်အဲ့တော့အဲ့လိုကျင့်တဲ့နေရာမှာသဘာဝအမှန်တိုင်းသိချာသတိထားပါတဲ့ခုနကဝတ္တဟင်းကိုသူ့သဘာဝအမှန်ကအာဟာရပရိကုလတင်ညာပြီးတဲ့အခါမှာစက်စုပ်ယွန်ချပွဲဆိုတာဟုတ်သလားမဟုတ်ဘူးလားဟုတ်တယ်အဆုံးသတ်မှာစက်စုပ်ယွန်ချပွဲရှိရတာသဘာဝအမှန်ဒီရဟန်းကဒီຢາတွေကိုစားတဲ့အခါမှာခန္ဓာကိုယ်မြတ်တော်အောင်လို့စားပါတယ်ဆိုတာရောတကယ်မှန်သလားမမှန်ဘူးလားမှန်တယ်အဲ့ဒါလို့နီးနဲ့ကြောင်လဲတာတော့မျက်စိမှပြည်ပြလားအဝတ္တဟင်းကိုဒါဘူးသားဘူးသီးပါကွာဘူးသီးဟင်းပါကွာလို့သွပြောင်းတာအဲ့ဒါကြတော့မှန်ရဲ့လားမမှန်ဘူးဝတ္တဘူးသီးလို့လုံးလို့ရလားဝတ္တတုံးနဲ့ဘူးသီးကတူချင်တော့တူမယ်အဝတ္တဘူးသီးကွာဘူးသီးမှနဲ့စားပါတယ်ကွာဆိုဖြစ်ပါမလားမဖြစ်ဘူးတဲ့အဲ့ဒါလို့လုံးလို့တော့မရဘူးအဲ့ဒါဆိုမြေကြီးမှာပြိပဓာကြလားမကြဘူးဒါပါပြောချင်တာဆိုတော့မြေကြီးမှာပြိပဓာဆိုတာအမှန်ဝမှန်တရားတိုင်းပေါ်တယ်အမှန်တရားအမှန်တကယ်ရှိနေတာကိုရှိတာကိုသိယုံများသိပြီးတော့စွဲသလားဆိုရင်မစွဲဘူးရှိတာကိုရှိမှလည်းသိတယ်သိယုံများသိပြီးမစွဲဘူးဆိုရင်အဲ့ဒါမြေကြီးမှာပြိပဓာပေါ်ရောက်ပြီတဲ့အဲ့ဒီပုဂ္ဂိုလ်ရောက်ကိုရောက်နေပြီမြင်တဲ့နေရာမှာရှိတာကိုရှိမှန်သိရှိတာကိုရှိမှန်သိတယ်ဆိုတော့ခုနအပြောနေတာတကယ်မရှိဘူးလေသဘောကတကယ်ရှိရဲ့သဘောတရားကဘာတကယ်ရှိလဲဆိုတော့လူတယောက်ကြည့်ရင်ပေါက်ပြန်ပြောင်းလဲမှုသဘောနဲ့တိမှုသဘောဒီနှစ်ခုရှိဒီနှစ်ခုကလည်းအမြဲတမ်းပြောင်းလဲနေတယ်ပေါက်ပြန်မှုကလည်းအခုတစ်မျိုးတော့ကြာတစ်မျိုးအမြဲတမ်းပေါက်ပြန်ပြတိမှုကလည်းပဲပေါက်ပြန်မှုတစ်ခုပြောင်းနိုင်တိမှုတစ်ခုပြောင်းသလားမပြောင်းဘူးလားပြောင်းတယ်တကယ်ရှိနေတာကပေါက်ပြန်မှုနဲ့တိမှုအဲ့ဒီပေါက်ပြန်မှုတိမှုကိုတတိထားပြီးတော့ကြည့်ရင်ကြည့်သလောက်ပေါက်ပြန်မှုနဲ့တိမှုကိုပဲမြင်ရလိမ့်ပေါက်ပြန်မှုတိမှုကလည်းပဲတိယုံများတိသိုံများပဲသိလို့ရတယ်။ဘာဖြစ်လို့လဲ။သူကတစ်ဖြတ်ဖြတ်နဲ့ဖြစ်ပြီးပြက်ဖြစ်ပြီးပြက်နဲ့ပြောင်းနေတဲ့အတွက်ကြောင့်လေ။စွဲထားလို့ရတယ်လား။ဘလို့နီးနဲ့မှစွဲထားလို့မရဘူး။တကယ်ရှိတာကိုသိုံများသိုံများလေးနဲ့သိလိုက်မယ်ဆိုရင်စွဲလမ်းမှုဆိုတာလာဘူးမလားတော့။စွဲထားလို့မှမရပဲ။စွဲထားလို့မရတဲ့အရာကိုစွဲတဲ့ဆိုရင်ဒါဖြစ်ကိုမဖြစ်နိုင်တဲ့အခြေအနေ။စွဲထားတဲ့ဆိုတာကအသီးမရှိတော့တဲ့အရာကြီးကိုရှိနေစရာအောင်လုပ်ပြီးတော့စွဲထားတာအဲ့ဒါဒုက္ခသစ္စာအပိုင်းကြရင်ဥပါဒနဲ့ခန္ဓာအနေနဲ့နောက်တစ်ခါထပ်လာလိမ့်ဦးမယ်အခုဒီမှာဒီသဘောတရားကိုသိချာမှတ်ဒီသဘောတရားမှတ်တဲ့အခါကျတော့မိမိတို့ဒီမရှိတာကိုမှတ်ပြီးတော့စွဲနေတဲ့အတွက်ကြောင့်ဒါလည်းလံယူလံဟောင်းဆိုတဲ့ကာမတုခပုံမှာပျော်နေရတယ်အဲ့ဒီလံယူလံဟောင်းကနေထွက်ပြီးတော့အမတ်တင်ညာတွေနဲ့ရှေ့ဦးစီးပြီးတော့အလုပ်တွေလုပ်ကြတဲ့အခါကျတော့ကာမတုခဘက်ကထွက်ပြီးတော့အတ္တကိလမထဘက်ကိုတခါတင်သွားပြီးလမ်းမပြန်ဖြစ်သွားပြန်ဟောမြေကြီးမှာပြိပရာလမ်းစဉ်မှာကြတော့မြင်တဲ့နေရာကြားတဲ့နေရာသားတဲ့နေရာသွားတဲ့နေရာတိုင်းမှာရှိတာကိုရှိပြီးတော့ရှိတာကိုသိုံများသိဒါပဲရှိတယ်မစွဲဘူးဆိုတာကတကလုံးများထည့်ပြောတာရှိတာကိုသိုံများသိတဲ့အတွက်စွဲလမ်းစရာရှိသေးလားမရှိဘူးရှိလည်းမရှိဖြစ်လည်းဖြစ်မဖြစ်ပေါ်လာတော့စွဲလမ်းမှုဆိုတာဘယ်တော့မှမဖြစ်ပေါ်လာတော့ဘူးတဲ့လူရောက်ကကိုယ်ကိုစကားပြောတဲ့သူကြပါလို့နားနဲ့အတန်နဲ့ကြားတဲ့အခါမှာအတန်ကြားတဲ့အခါဒီအတန်လေးကြားတယ် ကြားတာကကြားတဲ့အခါကြားကြချင်းသိလိုက်ရပဲသိလိုက်တဲ့သိပြီးတဲ့အခါကျတော့ဒီကြားသိမှုလေးဟာပျောက်သွားတာသိတာကိုသိုံများသိတယ်ဆိုရင်ပျောက်သွားတာဘောမြင်မလားမမြင်ဘူးလားမြင်ပါဘူးပျောက်သွားတဲ့ຢာကြီးကိုတွဲတယ်ဆိုရင်ဖြစ်ပါဘူးဖြစ်ဤသာဟာကွာငကိုတော့မပြောခင်တော့လည်းမကြားပါဘူးပြောလိုက်တော့လည်းပဲကြားပြီးသိုံများပဲရှိတယ်သိုံများလေးသိတဲ့အခါကျတော့သိပြီးပြီးချင်းသူကမရှိတော့ဘူးဆိုတာနောက်တာတစ်ခုသိတော့အဖြစ်နောက်တစ်ခုကိုတိယုံများတိနေတော့အပြင်ရှေးရအတိဟာပျောက်သွားရှေးရတိပျောက်သွားတဲ့အတွက်မတ်ပြီးဆွဲတယ်ဆိုတာလာသေးလားမလာတော့ဒီတိုင်းသွားမယ်ဒီတိုင်းကျင့်ရလိမ့်မယ်အဲ့ဒါကျင့်တဲ့အခါကျတော့ဘာနဲ့ကျင့်ရလဲဆိုတော့စိတ်နဲ့ကျင့်ရတဲ့အရာပဲဘာနဲ့ကျင့်ရတာခန္ဓာကိုယ်ပါလားမပါဘူးလက်တွေခြေတွေပါးစပ်တွေဘာမှမပါစိတ်နဲ့ပဲကျင့်စိတ်နဲ့ပဲကျင့်ရတဲ့အရာဆိုတော့ကာမတုခမှာစိတ်ကူးပြီးတော့ခန္ဓာကိုယ်ကလိုက်လို့ပါအတ္တကိလေသာမှာခန္ဓာကိုယ်ကိုချုပ်ပြီးတော့စိတ်ကိုငြိမ်အောင်ဖမ်းတယ်ခန္ဓာကိုယ်ပါသလားမပါဘူးလားပါပါဘူးခန္ဓာကိုယ်ပါတော့ပင်မလားမပင်ဘူးလားစိတ်လုံးကြတော့ပင်မစရာဘာအကြောင်းရှိလဲစိတ်နဲ့လုံးရတဲ့အလုံးစိတ်ထဲမှာသိရတဲ့အသည့်သိယုံများလေးလိုက်ကြည့်တယ်ဆိုတော့ပင်မစရာလို့သေးလားပင်မနာဘာမှမရှိခန္ဓာကိုယ်လည်းမပင်ဘူးခန္ဓာကိုယ်ကအနေအဆမပြတ်ဘူးသွားနာလက်တွေခြေထောက်တွေခေါင်းတွေလှုပ်နေတာပဲစိတ်ကတော့သိနေသလားမသိနေဘူးသိတော့ဘယ်လိုသိလဲသိယုံများပဲသိတိယုံများပေါ်လာတဲ့အရာတိုင်းမှာတိယုံများလေးသိပြီးတော့မစွဲဘူးလွတ်နေတဲ့အတွက်ကောင်းတယ်လည်းမလာတော့မကောင်းလည်းမလာတော့သူကအညီညွတ်မြတ်တာဘယ်သူပါပြောပြောကောင်းတယ်ဆိုတာလည်းမလာတော့မကောင်းဆိုတာလည်းမလာတော့ကောင်းတယ်မကောင်းမလာတဲ့အတွက်ကြောင့်ခန္ဓာကိုယ်ကအဲ့ဒီကောင်းဖို့ရန်အတွက်လိုက်ပင်မန်းစရာရှိသေးလားမရှိတော့စိတ်ကကောင်းတဲ့အရာအတွက်လိုက်ပင်မန်းစရာရှိသေးလားမရှိတော့မကောင်းတဲ့အရာအတွက်ပေါ်စိတ်ကလိုက်ပြီးတော့ညှဉ်းနှွမ်းစရာရှိသေးလားဒါကြောင့်မလို့ဒီဒီမှာပြိပြာလမ်းစဉ်မှာတဲ့ကိုလည်းမပင်ပန်းစိတ်လည်းမညင်တော့ရှိတာလေးကိုလိုက်ပြီးနေတဲ့အခါကျတော့စိတ်ညစ်တယ်ဆိုတာလည်းမလာတော့ရှိတာလေးသိတယ်သိတဲ့ဟာလေးကပျောက်သွားတယ်နောက်တစ်ခုအစ်စ်ပေါ်တယ်သိတယ်သိတာလေးပျောက်သွားတယ်ဒါပဲသူသိတာ ਉਹ ရှိတာ ਉਹ တော့သိုံများလိုက်ပြီးပေးနေရမယ်သိုံများလေးထားပါတဲ့ရှေ့ဆက်ပြီးတော့မရှေ့ပါနဲ့တဲ့မမှတ်နဲ့မစွဲနဲ့တဲ့အဲ့ဒါဆိုလို့ရှိရင်အဲ့ဒီပုံကိုဒီလွတ်မလားမလွတ်ဘူးလားလွတ်လတ်တယ်ကမ္မတုခဆိုတဲ့စိတ်ရောကိုယ်ပါပင်မနဲ့အဆုံးရလဲလွတ်မယ်အတ္တကိလေသာဆိုတဲ့ကိုယ်စိတ်ပင်မနဲ့အဆုံးရလဲလွတ်နေလိမ့်မယ်တဲ့အဲ့ဒီပုဂ္ဂိုလ်ခန္ဓာကိုယ်လည်းဘာမှမပင်မဘူးအိမ်မပြတ်ဘူးစားမပြတ်သွားမပြတ်အထိုင်မပြတ်စိတ်အလုံးလုံးနေတာဘူးစိတ်ကလုံးနေတဲ့အလုံးစိတ်ကလုံးနေတော့စိတ်ကလည်းပဲစိတ်ကိုချုပ်တီးထားတာလည်းမဟုတ်လွတ်ပေးတာလည်းမဟုတ်ပေါ်လာတဲ့အာယုံတိုင်းပေါ်လာတဲ့အတိတိုင်းမှာတိယုံများလေးတိပြီးတော့မစွဲဘူးဆိုတာအဲ့ဒါရသော်ဗျာဟောခဲ့တဲ့တရားတွေမှာအထင်အမြင့်ဆုံးပဲဘလူကိုဟောလဲဆိုတော့ဉာဏ်ကောင်းဆုံးပုဂ္ဂိုလ်တွေကိုဟောထားခဲ့တဲ့တရားဉာဏ်ကောင်းဆုံးပုဂ္ဂိုလ်တွေကိုဟောထားခဲ့တဲ့တရားမှာလက်တွေအနေနဲ့ကြည့်ရင်မြတ်စွာဘုရားလက်ထက်ကအရှင်ဘာကြီးရဓာတုရှိရနဲ့မာလုကျပုဒ္ဒါဆိုတာရှိမာလုကျပုဒ္ဒါဘုံသားကြီးဟာအသက်ကြီးတယ်အသက်ကြီးအိုးနေ80 80ဝန်းကျင်ပေါ့ဘုရားစီသွားတယ်သွားပြီးတော့ဘုရားကို "तू ကအိုးပေမဲ့တော်တော်ပါတဲ့ပုဂ္ဂိုလ်"ဘုရားကိုအတိညာရှိတယ်ပေါ့လေဘုရားကသူကပြောတယ်ဘယ်လိုပြောလဲဆိုတော့သူကအသက်ကြီးကြီးတဲ့တရားသူတို့ဟောပါတယ်ချီချီဟောရင်သူမမှတ်မိဘူးတဲ့သူတို့တုတ်တုတ်နဲ့သူပြီးလောက်တဲ့တရားမျိုးဟောပါတယ်အဲ့ဒါလို့ပြောနိုင်ရင်ဟာအတိညာရှိလို့လားမရှိလို့သူအချိန်နေသူသိတယ်ချီချီပြောရင်သူမမှတ်မိဘူးနားမလည်ဘူးတဲ့တရားရပါမဟုတ်ဘူးကိုယ့်အချိန်နေကိုသိခြင်းဟာအတိညာရှိတာအတိညာရှိတော့ဉာဏ်ရှိတဲ့အတိုင်းဘုရားပြောတော့ဘုရားလည်းဟောပြတယ်လေဒိဋ္ဌိဒိဋ္ဌမတ်တံပဲတဲ့အစားတော့လည်းကွာတဲ့မတွေ့ဘူးကွာတဲ့အခုလည်းပဲလက်တလုံးလည်းပဲမရှိဘူးတဲ့နောင်လည်းပဲရှိမှမဟုတ်တဲ့အရာသင်ဆွဲလမ်းပါမလားတဲ့အဲ့ဒီလိုမေးလိုက်ဟာအစားတည်းကလည်းမရှိဘူးရှိတယ်လို့သိလိုက်တဲ့အချိန်ခါမှလည်းပဲမရှိတော့ဘူးနောင်လည်းပဲရှိမှမဟုတ်တဲ့အရာဘာဆွဲမှလဲတဲ့အဲ့ဒါဆိုရင်တဲ့အရာဝတ္ထုတစ်ခုကိုမြင်တယ်ဆိုကြပါလို့တဲ့မြင်ပြီးတော့သိတဲ့အခါမှဒီအရာဝတ္ထုကိုမမြင်ခင်ကသိပါမလားမသိဘူးမမြင်ခင်ကမသိဘူးဆိုတော့ဒီရာဟုတုဒီမမြင်ခင်ကကိုယ်အတိတယ်မှာမရှိဘူးမြင်တယ်လို့မြင်ပြီးသိလိုက်တဲ့အချိန်ခါမှာသတိထားကြည့်လိုက်တော့ရှိသေးလားဆိုတော့မရှိတော့သိတယ်ဆိုတဲ့အတိလေးကသိတယ်လဲတပြိုင်နဲ့ဟိုတကာတော့ကပြောခဲ့ပြီဒီမှာပြောတာလားဟိုမှာဗမာပြောခဲ့တာအဖျားလေးပေါ်မှာမုံမြင်းစီနှမ်းစီလေးတင်းတယ်လို့ပဲအဖျားလေးပေါ်နှမ်းစီလေးတင်းတင်းတာနဲ့ပါဖြစ်တယ်ပြုတ်ကြဆက်ချင်းပြုတ်ကြဒီတိုင်းပဲမြင်လို့သိတယ်နဲ့ပြိုင်နဲ့သိသိရင်ပြက်ကြတာနာတာဥမာတစ်ခုနဲ့ပြောရင်ချင်းချာကြီးနဲ့ရေးသေးတယ်လို့ပဲချင်းချာကြီးနဲ့ရေကောက်ခတ်လိုက်တယ်ခတ်တာနဲ့တိုင်နဲ့ပေါ်နေလို့ထွက်တာရှိသေးလားကြီးရအဲ့ဒီတိုင်းပဲတဲ့ မြင်တဲ့နေရာမှာမြင်ပြီးသိလိုက်တဲ့ဒီပိုင်းနဲ့အဲ့ဒီအတိဟာမရှိမြင်တာအသိမသိတာကြားတာကိုသိတာကြားတဲ့အခါမှာကြားတယ်လို့သိလိုက်တဲ့ဒီပိုင်းနဲ့အဲ့ဒီအတိလေးကအတန်လေးကရှိနေတာမရှိတော့ဒီတော့မသိခင်ကလည်းပဲဒီအတန်ဟာမရှိသိလိုက်တဲ့အချိန်ကမှလည်းဒီအတန်ဟာမရှိနောက်ထပ်ပြန်ပေါ်လာတဲ့အတန်ဟာလည်းအဲ့ဒီအတန်မျိုးဟုတ်ရလားဒါဆိုလို့ချင်းရင်တဲ့ပြစ္ဆုတ်ပံအတိတ်နာက၃မျိုးလုံးမှဘယ်ရာမမမမရှိပဲတဲ့ကြားတယ်ဆိုတော့ကြားသိမှုဆိုတဲ့သဘောတရားမြင်သိမှုဆိုတဲ့သဘောတရားဘယ်ရုပ်ဘယ်နာမဲဖြစ်ဖြစ်ပြစ္ဆုတ်ပံအတိတ်နာကမှသိသေးချာချာအသိဉာဏ်နဲ့ဝေဖန်ကြည့်မယ်သင်ခြင်းစဉ်းစားကြည့်မယ်ဒါကိုအကျဉ်းချုပ်ကြည့်မယ်စိတ်ထဲကပွားများကြည့်မယ်ဆိုရင်မရှိတော့တာကိုပဲတွေ့ရမယ်တဲ့မရှိတာကိုပဲတွေ့ရမရှိတဲ့အရာကိုသင်တို့စွဲလမ်းဖို့သင်ပါမလားဆိုတော့မရှိတဲ့အရာတော့ဘယ်သူကစွဲလမ်းပါလဲတဲ့မရှိတဲ့အရာဆိုစွဲလမ်းပါမလားဒီတော့မိမိတို့ဇွဲလန်းနေခြင်းဟာဘာကြောင့်လဲမရှိတဲ့အရာကိုမှတ်ပြီးတော့မရှိတဲ့အရာကိုမှတ်ထားတဲ့အတွက်ကြောင့်ဇွဲနေတာအဲ့ဒါလို့မှတ်ထားတာရှိသလားမရှိဘူးလားရှိတာပေါ့မှတ်ထားတာရှိတာပေါ့လူတရားဥဒ္ဒံကြရင်ကိုယ်ဆဲလိုက်တယ်ဆိုအဲ့ဒီတန်ငားတွေကမထွက်မှတ်ထားမကောင်းတာလေးပြောလိုက်အတကုံမှတ်ထားတာတခါလေဒီကောင်ကဘာပြောသွားတယ်ကွာဆိုတာနောက်တစ်ခါပြန်တွေ့တာလည်းလိုက်နေပေါ်သလားမပေါ်ဘူးအတန်ဟာရှိသေးလားမဆဲခင်ကလည်းမရှိဘူးဆဲလို့သိလိုက်တဲ့အချိန်ကအဲ့ဆဲတာမရှိတော့နောက်လည်းဒီလိုသဲတံမျိုးကထတ်တူပေါ်လာပါမလားမပေါ်လာတော့ဒီလိုတံမျိုးမဖြစ်တော့အစ်စ်တစ်ခုသာပြင်ဖြစ်မယ်ဒါဒါပေမဲ့မိမိတို့ကမကြည့်တာကိုမှတ်ပြီးဆွဲထားတော့ကောင်းစားလေးပြောလည်းပဲမှတ်ထားဒီကောင်ငါကောင်းချောင်းပြောတယ်ကွာလူကောင်းငါ့ကိုမကောင်းချောင်းပြောတယ်ကွာလူဆိုးဆိုပြီးတော့တခါတည်းနောက်တွေ့ရင်ခဲမကြည့်ဘူးပြဿနာတွေကတက်ကုန်ခဲရောဒါမြည်ဒီမှလမ်းကြောင်းဟုတ်ရဲ့လားမြည်ဒီမှလမ်းကြောင်းမှာတော့လွတ်နေတယ်တဲ့လွတ်နေတယ်ဆိုတော့ပေါ်ပေါ်ဆားဆားလားဆိုတော့လည်းမဟုတ်ပါဘူးတဲ့သူကအတိတ်တည်းအမြဲတမ်းရှိရှိတာကိုသိယုံများသိပြီးတော့မစွဲဘူးတဲ့လွတ်ရှိတဲ့အချိန်ကမှအတူပြောကြဆိုကြသွားကြလာကြဘယ်လိုပုံစံနဲ့ပဲဖြစ်ဖြစ်ဖြစ်ဖြစ်ပေမဲ့တတိလက်ကင်ထားပြီးတော့သိယုံများသိပြီးလိုချင်မှုလောဘဆိုတဲ့ကာမတုခအဆုံးဖက်လည်းမရောက်မကျေနပ်မှုဒေါသဆိုတဲ့အတ္တကိလမထအဆုံးဖက်လည်းမရောက်ကိုယ်စိတ်တစ်ပါးမှာအဲ့ဒါလိုအဆုံးတစ်ဖက်လွတ်နေတဲ့အတွက်ကြောင့်တဲ့ကိုရောစိတ်ကောပင်မမှုမရှိအဲ့ဒီလမ်းစဉ်ဟာဒါမြေကြီးမှာပြိပ္ပာလမ်းစဉ်ပဲတဲ့ဒီလိုသဘောတရားမျိုးဟာမိမိတို့စိတ်ကသိပြီးတော့ဒီလိုအကျင့်မျိုးကျင့်ရနိုင်လားမရနိုင်လားရနိုင်တယ်တဲ့ပထမဦးဆုံးသိဖို့ ਨੇ သိတဲ့အတိုင်းကျင့်နိုင်မှုပဲအရေးကြီးသိပြီးတော့မေ့လိုက်ပါတယ်ကွာဆိုလို့ရှိရင်တော့အမတ်တင်ညာတွေကလာပြန်ဖုံးလိုက်သိတဲ့အသည့်လေးကိုဒီသဘောတရားလေးကိုကျင့်ညက်သွားအောင်ပฏิပဒါတဲ့လေ့ကျင့်ပါတဲ့အဲ့ဒါလို့လေ့ကျင့်မှသာလျှင်ဒီသည့်လေးဟာဒီသဘောတရားဟာဒီဖြစ်စဉ်ဟာမိမိရဲ့စိတ်ဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းလာပူပေါင်းပါဝင်နေလိမ့်မယ်။အဲလိုပူပေါင်းပါဝင်နေလို့ရှိရင်ဖြစ်စဉ်ကိုသိတဲ့အခါကျတော့စဉ်းစားကြည့်ပေါ့။ခုနကပြောတဲ့အတိုင်းအရာဝတ္ထုတစ်ခုကိုမြင်တယ်။မြင်ရတဲ့မြင်ကွင်းသို့မဟုတ်မိရောမြင်သည့်စိတ်မြင်ရတဲ့မြင်ကွင်းဒီကတစ်ခါတိတစ်ခါပြောင်းတစ်ခါတိတစ်ခါပြောင်းမြင်ကွင်းကတစ်ခါတိတစ်ခါပြောင်းတဲ့အတွက်ကြောင့်ထိုမြင်ကွင်းလို့ခေါ်တဲ့အာယုံမျိုးမျိုးဟာအသေးမျိုးမျိုးဟာဟောပြန်ပြည့်စည်တတ်တဲ့သဘောပဲတဲ့။ဒါကမိမိစိတ်ရလဲတကုသည့်ရှေ့သည့်နဲ့နောက်သည့်ဟာမတူတဲ့အတွက်ကြောင့်ဖြစ်ပြီးပြတ်တတ်တဲ့သဘာဝပဲ။ဒီသဘာဝနှစ်ခုပဲပေါ်နေတော့ဒီသဘာဝနှစ်ခုပေါ်နေတော့ဒီသဘာဝနှစ်ခုဟာအပြောလားသဘောလားဆိုရင်သဘောအပြောမှာတော့အဲ့ဒါတွေရှိရလား။အပြောမှာတော့ဖြူနီးပြဝါဆိုတာရှိမယ်။ဖြူနီးပြဝါဆိုတာတောင်တန်ပြည့်ရလား။မပြည့်ဘူး။တခါကြည့်လဲဖြူနီးပြဝါပြတ်တာမဟုတ်။တခါကြည့်လဲပြတ်တာမဟုတ်။တို့တော့မျက်ကြည့်ပြန်တစ်ခါကြည့်ရင်အပြီးကောင်တစ်ခါတွေးပြီမဲ့နောက်တစ်ခါကျတော့ဒီရောင်တွေးပြီမဲ့ပဲမိမိရဲ့တွေးခုံတော့မိမိရဲ့စိတ်ခံစားချက်အခြေအနေရဒီပြောင်မဲ့ရှေ့ရပြီအောင်ကမကြိုက်ပြီမဲ့နောက်ကကြိုက်ရင်ကြိုက်တယ်ရှေ့ရပြီအောင်ကဟောကြိုက်ပြီမဲ့နောက်ကကြကြိုက်ချင်မှကြိုက်တော့တယ်ဆိုတဲ့သဘောကအမြဲတမ်းပြောင်းနေတယ်တဲ့အဲ့ဒါလို့ပြောင်းလဲမှုကအမြဲတမ်းဖြစ်နေတဲ့အတွက်ကြောင့်သဘောအချင်းကြည့်ရင်ဖောက်ပြန်ပြောင်းလဲမှုသဘောနဲ့ထိုဖောက်ပြန်ပြောင်းလဲတာကိုလိုက်ပြီးပြီးနေတယ်ဆိုတဲ့သဘောဝါလေးနှစ်ခုတလောကလုံးမှာဒါပဲရှိတယ်အပြောတွေအားလုံးပျောက်သွားသလားမပျောက်သွားဘူးအပြောတွေပျောက်သွားတော့အဲ့ဒီပြောနဲ့ပတ်သက်လို့ကောင်းပါတယ်လို့ယူဆထားချက်တွေလည်းမရှိတော့မကောင်းဘူးလို့ယူဆထားချက်တွေလည်းမရှိတော့အဲ့တော့ကောင်းတဲ့အတွက်ရှင်းစရာမကောင်းတဲ့အတွက်မုန်းစရာကြောက်စရာယွန်းစရာဘာမှမရှိတော့ကောင်းတဲ့အတွက်ရှင်းစရာကြိုက်စရာခင်းစရာမင်းစရာမရှိတော့အဲ့ဒါလို့မရှိတော့ရင်မိမိတို့စိတ်ကကြောက်မှုတွေမုန်းမှုတွေချစ်မှုခင်မှုတွေလွတ်နေလို့ရှိရင်စိတ်ဟာငြိမ့်နေလိမ့်မယ်အေးနေလိမ့်တည်ငြိမ်အေးရမ်းနေလိမ့်မယ်အဲ့တော့အဲ့လိုဒီငင်အေးရနေတာကောင်းသလားမကောင်းလားကောင်းတယ်တဲ့တကယ်တော့အဲ့လိုဖြစ်မျိုးရအောင်ကြိုးစားမှာအဲ့လိုစိတ်ကတော့လွတ်နေပေမဲ့မျက်စိကမြင်ရသလားမမြင်ရဘူးနားကကြားသလားမကြားဘူးပါးစပ်ကစားသလားမစားဘူးစားတယ်အ အနေစားသွားတော့ဘာမှမယုံလူများနဲ့ဒန်းသူပဲတဲ့သို့တော့ကိုယ်စိတ်နှစ်ပါးတော့ငြိမ်းချမ်းနေတယ်အဲ့ဒါဘယ်ကနေလာလဲဆိုတော့မြေကြီးမှာပฏิပဒါအနေလာတာပါတဲ့အဲ့ဒါအရေးကြီးပါတယ်အဲ့ဒီလမ်းစဉ်မှာမြေကြီးမှာပฏิပဒါခုနဥပမာနဲ့ကြည့်ပေါ့မြေကြီးမှာပฏิပဒါမှာကျင့်တော့မယ်တဲ့ဒီမြေကြီးမှာပฏิပဒါလမ်းစဉ်ပေါ်တက်လမ်းစဉ်ကိုမရောက်နိုင်ခြင်းဟာဘာကြောင့်လဲဆိုတော့ကာမတုခခုရင်ခုမခုရင်အတ္တကိလေသာခုလို့အဲ့ဒီနှစ်ဖက်ခုတဲ့အတွက်ကြောင့်ဒီလမ်းစဉ်ပေါ်မရောက်မြေကြီးမှာပฏิပဒါလမ်းစဉ်ပေါ်မရောက်ကာမတုခဘလို့ခုလဲကာမတုခခုတဲ့ဘက်ကဘိုးတော်ကလည်းဒီမှာနည်းနည်းပြောခဲ့ပြီတတိမေ့နေတဲ့ပုံကုန်နဲ့စိတ်မငြိမ်တဲ့ပုံကုန်များကာမတုခဝင်မယ်ကာမတုခဝင်လာတာအမတ်တင်ညာကနေကာမတုခကိုပုံဖော်တယ်ဘယ်ပုံကုန်တွေမှာဖြစ်တယ်လဲဆိုတော့တတိမေ့နေတဲ့ပုံကုန်တတိမေ့နေတဲ့ပုံကုန်နဲ့စိတ်မငြိမ်တဲ့ပုံကုန်များကာမတုခဖြစ်နိုင်တယ်တတိမေ့တဲ့ပုံကုန်နဲ့စိတ်မငြိမ်တဲ့ပုံကုန်ဒီလိုတော့တတိတော့နည်းနည်းလေးကောင်းပါတယ်စိတ်ကလည်းငြိမ်ပါတယ်ဒါပေမဲ့ကြိုးစားမှုများပြီးတော့အတိညာနည်းတဲ့ပုံကုန်များကြတော့အတ္တကိလေသာပဲပြေရောစိတ်ကြိုးစားတယ်စိတ်ကြိုးစားတယ်အတိညာမရှိဘူးဝိရိယလွန်ပြီးတော့ပညာနည်းတယ်လို့သာသုံးပေသုံးရပြောပေါ့ကြိုးစားမှုများပြီးတော့အတိညာကနည်းနေတဲ့ပုံကုန်တွေဘာဖြစ်မလဲအတ္တကိလေသာဖြစ်ဘောဆရာတန်ရာလှုပ်တဲ့ကိုလှုပ်တဲ့အခါမှာအရာကြည့်ပေါ့။ကာမတုခဆိုတဲ့ဇနီးမယားသမီးသားနဲ့ပျော်တဲ့အချိန်ခါမှာသတိမေ့သလားမမေ့ဘူးလား။တရားသတိဘာမှမရှိဘူး။စိတ်ကငြိမ်သလားဆိုတော့စိတ်ကမငြိမ်ဘူး။အာစိတ်ကအဲ့ဒီမှာဒါစီရောက်သမီးစီရောက်ပြီးဒီဥစ္စာကြီးရောက်ပျော်နေရစိတ်ကမငြိမ်ဘူးကုန်သွားနဲ့။အဲ့ဒါလို့သွားတယ်။သတိမေ့ပြီးတော့တမာရီမရှိစိတ်မငြိမ်တဲ့ပုဂ္ဂိုလ်များသည်ကာမတုခဖြစ်နေလိမ့်မယ်တဲ့။ကဲသတိလည်းထားပါတယ်စိတ်လည်းငြိမ်ပါတယ်။စိတ်ငြိမ်ပြီးတော့ကာမတုခဒီဘက်ကိုတော့ထိုက်လျောက်စွန့်လိုက်ပြီ။ပါလိုက်ပြီပါလိုက်တဲ့အခါကျတော့တရားလုံးလုံးတော့မယ်ဆိုတော့ကြိုးစားกว่าဆိုပြီးတော့တခါတည်းတအားကြိုးစားတယ်ဝိရိယလွန်ပြီပညာမလိုက်နိုင်ပညာမလိုက်နိုင်တော့ခန္ဓာကိုယ်အတင်းချုပ်ပြီးတော့ကြိုးစားတဲ့အခါဝိရိယလွန်ပြီးတော့ပညာနည်းတယ်ကြိုးစားမှုကများပြီးတော့ရုပ်ရကဲနဲ့တခါတည်းမျက်လုံးပြီးမျက်ဆံပြီးကြိုးစားပြီးတော့အတိညာမလိုက်တဲ့အခါကျတော့ဘာဖြစ်သွားလဲအတ္တကိလေသာဖြစ်တယ်ဒါပဲတဲ့သူကအစွန်းနှစ်ဖက်တက်သွားတာအဲ့တော့ဒါတွေဖြည့်ချင်းချင်းအဲ့ဒီလမ်းလေးကြောင်းကနေဖြည့်ချင်းပါတယ်အဲ့ဒီလမ်းလေးကြောင်းကနေကြော်လွားရတော့အဲ့ဒီလမ်းစဉ်လေးခုကနေဘုရားကချပေးတာမြေကြီးမှာပฏิပဒါကိုကူးကျင်တဲ့အခါကျတော့အဲ့ဒီကနေကူးပါတဲ့အဲ့ဒီကနေအဲ့ဒီသဘောတရားတွေကနေကူးဆိုတော့ဒီနေရာမှာပြန်ခွဲပြီကာမတုခလမ်းစဉ်ကတဏှာဆိုတဲ့အပျော်ပဲအပျော်သမားအတ္တကိလေသာလမ်းစဉ်ကငါသွေးအားကြီးပြီးတော့ငါချမ်းသာရေးအတွက်ကြိုးစားတဲ့ဒိဋ္ဌိသမားဒိဋ္ဌိဆိုတာယူဆသိပြင်းထန်အယူဆွဲသိကြီးတယ်အဲ့ဒီနှစ်ဖက်ကိုပြန်ခွဲတဏှာဆိုတော့ရေသာကိုပြီးတော့ပျော်ပျော်ကြီးသွားတယ်ပျော်ပျော်ကြီးသွားနေတော့တရားမေ့တယ်စိတ်မငြိမ်စိတ်တွေကလှုပ်ရှားနေအပျော်တွေနောက်လိုက်ဒီဘက်ကဒိဋ္ဌိသမားကြတော့ငါဆွဲအားကြီးတော့အပျော်တွေကိုခဏစွန့်ထားပြီးငါကောင်းစားရေးအတွက်ဆိုပြီးတော့ကြိုးစားအထုတ်ကြိုးစားအထုတ်တဲ့ခါကျတော့လည်းဝိရိယလွန်ပြီးတော့ပညာနဲ့တော့လွတ်မြောက်ရေးလမ်းစဉ်မရဘဲနဲ့လမ်းမပေါ်ရောက်အဲ့ဒီလိုတွေဖြစ်အဲ့တော့ဘာလမ်းစဉ်လဲတဏှာနဲ့ဒိဋ္ဌိအဲ့ဒါမှပြန်ပြတဏှာနဲ့ဒိဋ္ဌိဝိုးစတော့ကစတဲ့ပြီးခဲ့တယ်တဏှာဒိဋ္ဌိသတ္တရာဥစ္စေရဝိပဿနာသမထဆိုပြီးတော့အဲ့မှာတည်ထားခဲ့တဲ့ဟာတွေရှိရှိတယ်ဆိုတော့အခုဒီမှာကြည့်ပါတဲ့တဏှာနဲ့ဒိဋ္ဌိအနေနဲ့ရှင်းမယ်တဏှာဆိုတာပြော့လူပြော့လူညံ့ဒိဋ္ဌိကြတော့လူပြတ်လူမာတဏှာလမကအပြော့ဆွဲလေးနဲ့သွားတယ်အပြော့ဆိုတော့ဟိုရော့လွန်းလို့ပတ်ဆိုတဲ့ဟာမယုံတာသူကကျိုးရှိရှိနဲ့လှန့်ထားတာသူကဒိဋ္ဌိသမားကြတော့တင်းလွန်းလို့ပြတ်တခါတည်းပြတ်တော့လည်းပဲသနာဒုက္ခမရနိုင်စိတ်တင်းမှလောကကြီးတော့မသာဘူးမသွားဘူးမလုံးမနေဘူးဆိုတဲ့ကောင်းသားမျိုးတွေခဲအဲ့တော့ဒါတဏှာလန်းစင်မှာယော့တော့သူဟာတော်တော်နဲ့ယုံမထွက်နိုင်အပြော့ဇွဲလေးနဲ့ဆွဲတော့ယုံထွက်နိုင်မှာယုံမထွက်နိုင်သူဟာခက်တယ်လို့မှတဏှာသမားကြတော့ခက်တယ်တရားရဖို့အတွက်ခက်သူဟာပျော့စိတ်ဓာတ်ကပျော့ဒီထဲကနေပဲသာမဆွနိုင်သမီးမဆွနိုင်ဇနီးမဆွနိုင်ရသော်ဗျာဘုရားလောင်းတော်ထွက်ကာမတုခလမ်းစဉ်စွန့်သွားကာမတုခလမ်းစဉ်စွန့်သွားဘိုးဘက်ကသူ့ရဲ့ဗီဇညာလည်းရှိတယ်နောက်အမြင်ထူးပေါ့သူအမြင်ထူးတာသူ့ရဲ့သူနာသူတွေယဟန်ဆိုတဲ့ကုထုကြကြအရာတွေသူသွားမြင်ရတော့အဲ့ဒီမှာတန်ဝေကရပြီးထွက်တာသူ့ရဲ့စိတ်ဓာတ်ကလည်းပြတ်သားကာမတုခဘက်ကိုသူစွန့်နိုင်ကာမတုခပဲစွန့်နိုင်တဲ့အတွက်ကြောင့်သူကအဲ့ဒီလိုထွက်တယ်။ဒ အဲ့ဒီတော့ကာမတုခဘက်ကိုကာမတုခဆိုတာသွန့်နိုင်ခဲ့တယ်သွန့်နိုင်ခဲ့တော့တဏှာခက်တယ်ဒိဋ္ဌိကြတော့ငါအတွက်လုံတာပဲကွာငါအတွက်လုံတာပဲကွာဆိုတော့တင်းမှပြတ်သားတယ်အဲ့တော့သူကလွဲတယ်သူကအဲ့ဒီလိုပုံကုံမျိုးတရားထုတ်ရင်လွဲတယ်လာတဲ့ဘဝဝိရိယအားကိုးနဲ့လာတာသူကတကုတ်ရကဲကြိုးစားမယ်ကွာဒါခါလဲအလဲကွဲအဲ့လိုရခြင်းရမရမနေဆိုတဲ့သဘောတရားမျိုးဒိဋ္ဌိဆွဲ။ငါဆွဲကြည့်တဲ့ပုဂ္ဂိုလ်ဟာဟိုသူလည်းပဲအစွန်းရောက်ပေါ့လေ။အခုပြောရင်ဟိုအစွန်းရောက်ကြံဖက်သမားဆိုတဲ့သဘောတရားမျိုးသူတို့ကသူတွေကိုယ်တည်းချတဲ့ကောင်းမျိုး။အဲဒါအဲ့ဒီပုဂ္ဂိုလ်မျိုးကတရားထုတ်ရင်လွယ်တယ်။လမ်းစဉ်ကြည့်နော်။တဏှာဘက်ကခက်တယ်။ဒိဋ္ဌိဘက်ကလွယ်တယ်။တဏှာဘက်ကဘယ်သူတွေရှိနေလဲတဲ့။တတိနဲ့သမာဓိ။တတိဆိုတဲ့သတိမေ့နေတာနဲ့စိတ်မငြိမ်ဘူးသမာဓိမရှိတာ။သတိသမာဓိလမ်းစဉ်ကနေတက်ရင်တိတ်ခက်တာပဲတဲ့။ဘယ်လိုမှလိုက်တတိသမารီသမားတွေဒီတိတ်ခက်တယ်တဲ့တတိပဒဏီသမထနီးနဲ့တရားအားထုတ်မယ်ဆိုရင်တော်တော်ခက်ခဲကြီးအားထုတ်ရလိမ့်မယ်တဲ့ခက်ခဲနဲ့မှတရားရအဲ့တော့တတိနဲ့သမารီလမ်းစဉ်ကတရားသိဖို့ရန်အတွက်ခက်တယ်တဲ့ဒီဘက်ကဒိဋ္ဌိသမားဖြစ်တဲ့ဝိရိယနဲ့ပညာဝိရိယနဲ့ပညာဝိရိယနဲ့ပညာသမားကြတော့လွယ်တယ်တရားရဖို့လွယ်တယ်မြန်တယ်တရားရဖို့လွယ်တယ်မြန်တယ်ဘိုးဘက်ကခက်တယ်နှေးတယ်ကြီးနော်မတူဘူးတဏှာသမားကျတော့တရားရဖို့ခက်တယ်နှေးတယ်ဒိဋ္ဌိသမားကျတော့တရားရဖို့လွယ်တယ်မြန်တယ်ပြဋ္ဌာန်းထားတဲ့အချက်တွေကဘိုးဘက်ကသတိနဲ့သမာဓိပြတယ်ဒီဘက်မှာဝိရိယနဲ့ပညာပြတယ်ဝိရိယရှိတဲ့သူပညာအားကောင်းတဲ့သူဝိရိယပညာပူပေါင်းပြီးညီမျှပြီးဆိုရင်တရားရဖို့လွယ်တယ်မြန်တယ်တတိနဲ့သမာဓိဟာဘိုးဘက်ကတတိသမာဓိရှိနေပုံမဲ့ပြည့်စုံနေပေမဲ့တရားရဖို့ခက်သေးတယ်တဲ့သူကခဲအိမ်မှာလည်းတစ်ခါပြန်ပြီးတော့ရွေးတယ်လမ်းစဉ်ကလမ်းစဉ်ကပြန်ရွေးတော့လူဆိုတာကဟိုထုံတဲ့ကောင်နဲ့ထုံတဲ့ကောင်နှုံတဲ့ကောင်နဲ့ထက်တဲ့ကောင်ရှိထုံတဲ့ကောင်နှုံတဲ့ကောင်တွေကထုံလဲထုံတယ်လောဘလည်းကြီးတယ်နော်ထုံလဲထုံတယ်လောဘလည်းကြီးတဲ့ကောင်ကတတိနဲ့သွားတတိထားတယ်နော်အဲဒီမှာတတိနဲ့သမာဓိပြန်ခွဲတော့ညံထုံတယ်ညံမကောင်းဘူးဟတ်ထုံထုံခတ်နှုံနှုံကောင်းတယ်ထုံထုံနှုံနှုံကောင်းအဲ့ဒီပုဂ္ဂိုလ်ကြတော့လောဘကြီးတဲ့ဘက်ကနော်ညံလဲထုံတယ်လောဘလဲကြီးတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာနဲ့ထားမလဲသတိထားတယ်သတိထားပြီးအဲ့ဒီလမ်းစဉ်ကနေသူ့ကိုတရားပေးရအဲ့ဒီလမ်းစဉ်ကနေအားထုတ်ယူရသတိထားတဲ့အခါကျတော့တရားတွေသိလာလိမ့်မယ်ထဲထားပါတော့အဲ့ဒါအခုပထမဆုံးလမ်းစဉ်ကိုခွဲညံကောင်းတယ်တဲ့ညံကောင်းပြီးတော့လောဘကြီးတဲ့ပုဂ္ဂိုလ်တချို့လောဘကြီးတဲ့ညံကောင်းတယ်ညံသိပ်ကောင်းတာလောဘလည်းဒါကြီးတယ်အဲဒီပုဂ္ဂိုလ်ကြတော့သမာဓိလမ်းစဉ်နဲ့သွားသမာဓိလမ်းစဉ်နဲ့သွားတဲ့အဲဒီသမာဓိလမ်းစဉ်နဲ့တက်မှမြစ်မှပြိပလာလမ်းပေါ်ကိုရောက်မယ်တဲ့ညံကောင်းပြီးတော့လောဘကြီးတဲ့ဟောအဲဒီဘက်ခြမ်းကိုကူလိုက်တဲ့အခါကျတော့ဒီဘက်ခြမ်းမှာညံထုံပြီးတော့ညံထုံပြီးတော့ဒိဋ္ဌိငါဇွဲရှိတဲ့ပုဂ္ဂိုလ်ဉာဏ်ထုံတယ်သူကငါဇွဲအားကြီးတယ်အဲ့ဒီပုဂ္ဂိုလ်ကျတော့ဝိရိယသမ္မပဒံ၄ပါးဝိရိယကျတော့သမ္မပဒံလို့ပြန်သုံးတယ်သမ္မပဒံ၄ပါးလမ်းစဉ်နဲ့တဲတဲ့သမ္မပဒံ၄ပါးလမ်းစဉ်နဲ့တဲတဲ့ဉာဏ်ထုံတယ်ငါဇွဲအားကြီးတယ်လောဘတော့တိတ်မကြီးဘူးတောင်းနေရင်မှတိတ်လောဘတိတ်မကြီးဘူးသို့တော့ကိုယ်ကငါကြည့်ရင်မီးပွင့်သွားမယ်ဆိုတဲ့ကောင်းသားမျိုးတွေသူတို့ကသားဆုံးသမီးစုပြည်စည်းစုံတည်တည်ကြည်ကြည်ဆိုပြီးတော့လှုပ်တယ်သို့တော့သူခန္ဓာကိုယ်တော့တိတ်ထိမခံနိုင်ဘူးဆိုတဲ့ပုံကိုယ်တွေအဲ့ဒါကငါဆွဲအားကြီးတဲ့ပုံကိုယ်ငါဆွဲပြီးတော့ဉာဏ်ထုံလို့ရှိရင်ဝိရိယလမ်းစဉ်နဲ့တဲတဲ့သမဗ္ဗံ၄ပါးဉာဏ်ကောင်းတယ်တဲ့ငါဆွဲအားကြီးတယ်ငါကိုငါဟာနော်ငါကိုငါဆွဲအားကြီးတယ်ငါဆွဲအားကြီးပြီးတော့ဉာဏ်ကောင်းတဲ့ပုံကိုယ်ကြတော့ပညာသစ္စာ၄ပါးနဲ့သွားတယ်အခုဓမ္မဆက်ကြလမ်းစဉ်ပဲသစ္စာ၄ပါးနဲ့တဲ့တဲ့မြည်ကြီးမပြီးပါဘူးရောက်အောင်သစ္စာ၄ပါးနဲ့တဲ့တဲ့အဲဒီတော့ဘိုးဘက်ကတတိပြန်ကြည့်မယ်ဆိုရင်ကာမတုခဘက်ဆိုတာတတိဒီတတိပဌံ၄ပါးရှိတတိပဌံဘယ်နှပါလဲ၄ပါးဒီဘက်ကသမာဓိကြတော့သူလည်းပဲအင်္ဂါယ၅ပါးရှိအင်္ဂါယ၅ပါးလေးရေးထားပေါ့သမာဓိလမ်းစဉ်မှာဝိတက်ဝိသာရပီတိဝေဒနာပီတိဝေဒနာဧကဂတာဆိုပြီးတော့ဝိတေဝိသာရာပီတိဒုက္ခဧကဂတာ ငါးခုဝိတက်ဆိုတဲ့မြန်မာလိုကြံစီခြင်းဝိဇာရဆိုတဲ့ဘံဘံသုံးသက်ခြင်းပီတိဆိုတဲ့ရှင်နာနိတ္တမှုဒုက္ခဆိုတဲ့ချမ်းသာမှုဧကဂ္ဂရာဆိုတဲ့တည်ငြိမ်မှုအဲ့ဒီငါးခုတပေါင်းလမ်းစဉ်နဲ့တက်ရအဲ့ဒီလမ်းစဉ်နဲ့တက်ရမယ်သူကဝိတက်ဝိဇာရပီတိဒုက္ခဧကဂ္ဂရာအဲ့ဒီငါးခုတွဲဒီဘက်ကအတ္တကိလမထဘက်ကြတော့သမ္မပဒံ၄ပါးဉာဏ်ထုံတဲ့ပုဂ္ဂိုလ်အတွက်သမ္မပဒံ၄ပါးအဲ့ဒီ၄ပါးသမ္မပဒံ၄ပါးပညာကံဉာဏ်ကောင်းတဲ့ပုဂ္ဂိုလ်အတွက်သစ္စာ၄ပါးအဲ့ဒီကနေပြီးတော့မြည်ဒီမပရိပဒလမ်းပေါ်ကိုတက်မယ်တဲ့ခဲအဲ့ဒါလမ်းစဉ်လေးတွေခွဲထားပေါ့တက်ပုံတက်နီးရတော့ဒါနောက်မှပဲပြောမယ်တက်ပုံတက်နီးတို့ရဲ့အာထုပ်ပုံအာထုပ်နီးအဲဒီတော့ဒါမေးတတ်တဲ့ပုဂ္ဂိုလ်မေးတတ်တဲ့ပုဂ္ဂိုလ်သတိထားမှာပေါ့မေးတတ်တဲ့ပုဂ္ဂိုလ်ဘယ်သူတွေမေးတတ်လဲတဲ့ခုနပြောခဲ့ပြီလေကာမတုခကာမတုခသမားတွေကမေးတတ်တာပဲမေးနေတာပဲတဲ့မေးတတ်တဲ့ပုဂ္ဂိုလ်သတိထားပြရသတိထားမယ်သတိထားပြီးတော့စိတ်ငြိမ်အောင်ကြိုးစားဒီဘက်ကကာမတုခလမ်းစဉ်မှာဒီတော့ကာမတုခဆိုတဲ့အပျော်တွေပဲရောက်လာရင်နည်းနည်းလေးသတိထားကိုယ်ကိုကိုသတိထားသတိထားပြီးတော့စိတ်ကိုပါလဲထိမ့်ရစိတ်ကိုညင်အောင်ထိမ့်မယ်ဆိုရင်အဲ့ဒီကနေလွတ်မလားမလွတ်လားဒါမြန်မာလိုသတိထားပြီးတော့စိတ်ကိုညင်အောင်ထိမ့်နဲ့အခုပြောပါသွားတဲ့လူတွေကဘာမှသတိမထားဘူးသွားတယ်သတိရိုးဝဲသွားတယ်ဘာသတိမှမထားဘူးသွားဖို့ပဲသူတို့စိတ်ကူပေါ်ကြတော့သတိရိုးဝဲကြတော့ငြိမ်ငြိမ်နေရလားမနေရဘူးစိတ်တရားတစ်ခါတည်းစိတ်ကောလူရောအသံရောသူပူပြီးတစ်ခါခြေတန်နဲ့နောက်တန်မပြတ်အောင်ဒလဇအတင်းမြန်တာအဲ့လိုစိတ်တွေလက်တွေမြန်တာဟာစိတ်မငြိမ်တာပဲနော်ဂီတာတီးတဲ့ကောင်တွေကစိတ်ဘလောက်မြန်လဲကြည့်စမ်းဂီတာတီးတဲ့ဆိုတာအတန်တစ်ခါထွက်ဖို့အတွက်စိတ်တစ်ချက်ရောက်မှလက်ကတစ်ချက်ရောက်တာဆိုင်းတီးတဲ့လူလည်းပဲဘုံတန်တစ်ချက်ထွက်ဖို့အတွက်လက်ကတစ်ချက်ရောက်ရသလားမရောက်အောင်အဲ့ဒီလက်ရောက်ဖို့အတွက်စိတ်ပါသလားမပါဘူးလားဘုံတီးတဲ့လူလက်ဆိုအာစိတ်ကဒါအမြန်တာဒီတော့တမာရီရှိလားဆိုရင်မရှိဘူးသူတို့မရှိဘူးစိတ်တွေဒါအမြန်အဲ့တော့ဒီသမာဓိမရှိတဲ့အတွက်စိတ်ကိုထိရသတိကိုထားပြီးတော့သတိမမေ့သတိထားပြီးတော့စိတ်ထိရင်ကာမတုခအစွန်းဘက်ကနေပြီးတော့တဖြည်းဖြည်းထွက်နိုင်တယ်ဒါမြန်မာလူပေါ့နောက်သူလမ်းစဉ်ရအသေးစိတ်ချက်လက်ကတော့နောက်ပိုင်းမှာပြောမယ်ဒီဘက်ကညံမကောင်းတဲ့ပုံကိုပေါ့ညံမကောင်းတဲ့ပုံကိုကြတော့ကြိုးစားနည်းနည်းပို့ကြိုးစားဝိရိယပို့ထားညံမကောင်းတဲ့ပုံကိုဘာလို့ပါလဲဝိရိယထားဒါလောကမှာထုံးစံမယ်ဒါကြည့်လို့ဒီလိုညံသိမ့်မကောင်းဘုရားမညံမကောင်းဆိုရင်ပို့ပြီးတော့ကြည့်ရသလားမကြည့်ရဘူးလဲကြည့်ရအဲ့တော့ညံဒီဘက်ကဝိရိယသမားကြတော့ညံမကောင်းရင်နည်းနည်းဝိရိယပို့ထားဝိရိယလုံလို့တော့ရလားဆိုတော့မရဝိရိယလုံလို့ရှိရင်ဒီဘက်ကဝိရိယလုံပြီးပညာနှဲဝိုင်းတော့ဒုက္ခရောက်ပြီးတာမှတ်ပြီးတော့တဲ့ဒုက္ခရောက်ကိုရောက်လိမ့်မယ်တဲ့အဲ့ဒီဘက်မှာပြအဲ့ဒီတော့ညံမကောင်းတဲ့ကောင်ကနည်းနည်းပို့ကြိုးစားရတယ်ဉာဏ်ထုံတဲ့ကောင်ပါပေးတာလေဝိရိယပေးတာသမပဒံပေးတာဘာဖြစ်လို့ပေးတာလဲဉာဏ်ထုံတဲ့အတွက်ပို့ကြိုးစားပါဆိုပြီးပေးတာတဲ့ပညာသမားအတွက်ကြတော့ဘာမှမှတ်ချက်မရှိပညာသမားအတွက်ကြပါရှိလေဘာမှမှတ်ချက်မရှိဘူးသစ္စာ၄ပါးနဲ့သွားလိမ့်မယ်တဲ့ဒီဘက်ကသတိထားပြီးတော့စိတ်ကိုညင်အောင်ထိမ့်ပါတဲ့ဒီဘက်ကအပြော့သမားတွေအတွက်ဒါသတိပေးတယ်ဒီဘက်ချမ်းကြတော့ဉာဏ်မကောင်းတဲ့အတွက်ကြောင့်နည်းနည်းပို့ကြိုးစားတဲ့ဉာဏ်ထုံတဲ့ပုံစံတွေအတွက်အဲ့လိုသတိပေးတယ်ဒါမြန်မာလိုသဘောတရားအနေနဲ့မှတ်တာပေါ့သူအသေးစိတ်ချက်လက်တွေကတော့ဒါနောက်တစ်ခါကျမှပဲပြောမယ်အဲတော့ဒါဒီသုံးခုချိန်တာကိုခုနကပြောခဲ့တဲ့ဥပမာတွေနဲ့ပြန်ကြည့်ပါကိုယ့်အကူပြန်ပြီးစဉ်းစားဝေဖန်ကြည့်ကိုယ့်အကူလည်းပဲတတ်နိုင်သမျှအလုံးစုံမသိသေးတာတော့မှသိအခုသိသလောက်လေးကိုပြန်ပြီးတော့လေ့ကျင့်ကြည့်အဲ့ဒါလို့လေ့ကျင့်တာကိုဘာလို့ခေါ်လဲပฏิပဒါလို့ခေါ်ပฏิပဒါအကျင့်လို့ခေါ်လေ့ကျင့်တာလေ့ကျင့်ကံလုပ်တာလေ့ကျင့်ကံမလုပ်ဘဲနဲ့တော့ဘယ်သူမှရမှာမဟုတ်ဘူးတဲ့။စာရေးတတ်ဖို့အတွက်လက်ကိုလေ့ကျင့်ရသလားမကျင့်ရဘူးလား။ကျင့်ရ။စာရေးတတ်ဖို့အတွက်လက်ကိုလေ့ကျင့်ရ။စကားပြောတတ်ဖို့အတွက်စက်ကိုလေ့ကျင့်ပေးရ။နော်။အဲ့ဒါလိုပဲလေ့ကျင့်ပေးရ။အကုန်လုံးလေ့ကျင့်မှုနဲ့ကင်းကွာပြီးဘာမှမဖြစ်ဘူး။ဒါကြောင့်မလို့မြတ်စွာဘုရားကသရဏဆိုပြီးတော့ထည့်ထားတာ။အဲ့ဒီလေ့ကျင့်မှုမှလည်းပဲမတိပဲနဲ့လေ့ကျင့်ပဲရောက်မယ်။ဘယ်မှမရောက်မတိပဲနဲ့လေ့ကျင့်မွေးကားရကလေးလေးမင်းစာရေးကျင့်กว่าဆိုကျင့်လို့ရပါမလားမရဘူးစပြထားအကြီးခါဝေခါငယ်အဲ့ဒါလေးတွေပထမဦးဆုံး အမျောတိနဲ့တိအောင်ပြောထားတယ်အဲ့လိုတိအောင်ပြောထားပြီးတော့မှသူကတိတာလေးလေ့ကျင့်တော့နောက်ပိုင်းကျတော့မေ့သေးလားမမေ့တော့ဒါရေးကျင်ကောက်ရေးကောက်ရေးကောက်ရေးရတယ်တဲ့အဲ့ဒီသဘောတရားပါပဲအခုမိမိတို့လည်းပဲအခုအပြောတွေကိုတင်ညာနဲ့မှတ်တင်ညာနဲ့မှတ်ပြီးတော့တကယ်လက်တွေ့ကြတော့တင်ညာရှိဦးမရှိတော့ဘဲနဲ့ဘာဦးစီးလာလဲအတိဦးစီးလာတယ်တဲ့အတိညာဦးစီးလာပြီးတော့နောက်အဲ့ဒီအတိရပဲအတိရနေအတိကိုပဲတွန်းပို့ပြီးသွားလိမ့်နော်အဲ့လိုအတိကိုပဲတွန်းပို့ပြီးသွားလိမ့်အဲ့ဒီတော့ဒါဘယ်လောက်ဆိုရင်ဒီနေ့တော့တော်ပါပြီဟုတ်လားဘုရားသာသနာ့ရှင်အမိတ်